Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်အောင်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ် September 16ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 31 32နဲ့51တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ဂျန်နိုင်ပါ
ဦးတမောင်တန်းနဲ့တူဒီနေ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြော့ပြသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့ဩစတြေးလျမှာနျူကလ িয়ার သုံးရင်ငုတ်တင်မောဆောက်ဖို့အမေရိကန်နဲ့ပြည်ထောင်တို့ကကူရောမှာပါ ICC အပြည်ပြည်ဆိုင်ရာတရားရာဇဝတ်ခုံရုံးမှာတော့တရားဆွဲတာကိုဖိလစ်ပိုင်ကပယ်ချလိုက်ပါတယ်ကိုဗစ်ကာကွယ်ဆေးဖိုင်ဇာတတိယတလုံးကကိုခံအားကိုထပ်မြင့်ပေမဲ့အရင်နှလုံးနဲ့လွန်လောက်တယ်လို့တွေ့ရှိလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခွေနိုင်ရေ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဂိုင်းတိုင်းကနီနယ်ထဲမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအင်အားတိုးချဲ့လာတာနဲ့ပတ်သက်ပြီး
ကနေကမှာတော့တတိယတော်တော်သေးနေတယ်ဗောနော်တော့ကျွန်တော်ဒီမှာဆိုရင်အခုဆိုရင်ဖုန်းအင်တာနက် line ဖြတ်တော့တာတွေရောအဖုန်း line ဖြတ်တော့တာတွေရောသူတို့လုံဆောင်နေတယ်ခင်ဗျ
ကနီ PDF အဖွဲ့ခေါင်းဆောင်တူပြောပြခဲ့တာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဖန်စီခံထားတဲ့ NLD ပါတီရဲ့ဝန်ကြီးချုပ်ဒီမိသားစုဝင်တွေရှေ့နေနေတွေ့ခွင့်မရသေးတဲ့အကြောင်းတခါတရုတ်မြန်မာနိုင်ငံနယ်စပ်နှစ်လကျော်ပိတ်ထားတာကြောင့်ကြီးရင်တောင်သူတွေနဲ့ရေတွက်လုပ်ငန်းရှင်တွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာအပါအဝင်တိုင်းမဂ္ဂဇင်းကရွေးချယ်လိုက်တဲ့ကမ္ဘာဩဇာလွှမ်းမိုးတဲ့အမျိုးသမီး100ထဲမှာမြန်မာနိုင်ငံကအမျိုးသမီး3ယောက်ပါဝင်နေတဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့အခုတော့ခြားသာပရင်းနေညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ဦးတမောင်သန်းတို့အချင်းညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတကဩစတြေးလျမှာနျူကလ িয়ার စွမ်းအင်သုံးရင်ငုတ်တင်ပေါ်တိဆောက်နိုင်အောင်အမေရိကန်ရဲ့ပြည်ထောင်ကကူညီမယ်လို့ပြောလိုက်ပါတယ်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်နဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်တို့နဲ့Internet ကတဆင့်အတူတွဲပြီ
း Today we're taking another historic step to deepen and formalize cooperation among all three of our nations because we all recognize the imperative
ဒီနေ့ပဲကျွန်တော်တို့သုံးနိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးတရားဝင်နှစ်တင်ဖို့သမိုင်းဝင်နောက်ထပ်ခြေလှမ်းလှမ်းလိုက်တာပါအကြောင်းကရေရှည်မှာ Indo-Pacific ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အာမခံနိုင်ဖို့အရေးကြီးတယ်ဆိုတာကိုအသိအမှတ်ပြုထားလို့ပါလို့မနေ့ကပြောခဲ့တာပါဒီဒေတာတွင်တရုတ်ရဲ့အင်အားကြီးလာတာကိုထိန်းကြီးတဲ့သဘောနဲ့ဖြစ်လာတာလို့သုံးသပ်သူတွေကပြောနေချိန်မှာဒီကောင်းဆောင်သုံးတွဲပြီး AU KUS AUKUS လို့တို့ကခေါ်တဲ့ Indo-Pacific ဒေတာဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်သုံးနိုင်ငံသဘောတူညီချက်အသစ်ကိုလည်းချိန်ညားလိုက်ပါတယ်။သမ္မတဘိုင်ဒန်ကဆက်ပြီးဒီဒေတာတွင်လက်ရှိနဲ့နောက်ဖြစ်လာမယ့်မဟာဗျူဟာအခင်းအချင်းကိုကင်တွယ်နိုင်ဖို့လိုတယ်။အကြောင်းကသုံးနိုင်ငံစလုံးရဲ့အနာဂတ်နဲ့ကမ္ဘာကြီးတစ်ခုလုံးရဲ့ရှေ့ဟာလာမယ့်ဆယ်စုနှစ်တွေအတွင်းဒီ Indo-Pacific ဒေသတွေကလွတ်လပ်ပွင့်လင်းမှုအပေါ်မှာမူတည်နေတာကြောင့်ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗ
ျဖိလစ်ပိုင်သမ္မတဒူတာတေရဲ့မွေးစေဝါနိုင်တဲ့အစီအစဉ်မှာလူအများပြားအသက်ခံခဲ့ရတာနဲ့ပတ်သက်ပြီးလူသားဓုအပေါ်ကျွလွန်တဲ့ရာဇဝတ်မှု Crime Against Humanity ဖြစ်တရားဝင်စုံစမ်းစစ်ဆေးဖို့ BBC ဆိုင်ရာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကဗုဒ္ဓနေ့မှာအတည်ပြုလိုက်တာကိုသမ္မတဒူတာတေအနေနဲ့တုံ့လောက်ခြောက်ခြားနေမှာမဟုတ်ဘူးလို့သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဟယ်ရီရိုကေးကပြောကြပါတယ်ဒီမူးစေဝနိုင်မှုစီစီရတန်ရရှိသူ6000ကျော်တပ်ဖြတ်ခံရပြီးဒီထက်လည်းအရေးအတွက်ပိုများနိုင်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကဆိုကြပါတယ်တပ်ဖြတ်ခံရသူတွေထဲမှာရတဖွဲ့ကစေခိုင်းထားတဲ့စိုက်ကဲစည်းတင်းနဲ့သမားတွေကတပ်ဖြတ်ခံရသူတွေလည်းပါဝင်ပါတယ်ဒါပေမဲ့ဒီလိုတရားဥပဒေနဲ့တပ်ဖြတ်မှုတွေအပေါ်လိဒီယူရှုထားခဲ့တယ်ဆိုတော့ဆွဲချက်တွေကိုသမ္မတဒူတာတေကညှင်းဆိုထားပါတယ်ဒူတာတေးကအကြမ်းဖက်နှိမ်နှင်းဖို့လှုံ့ဆော်ခဲ့ပြီးရဲတွေဟာမွေးစေကိစ္စနဲ့တန်ရရှိတဲ့လက်နက်ပဲပြည်သူအများပြားကိုတပ်ဖြတ်ခဲ့တယ်လို့လူခွေရေးအဖွဲ့တွေကစွပ်စွဲထားကြပါတယ်ဖိလစ်ပိုင်ရဲတွေကတော့ဒီစွပ်စွဲချက်တွေကိုညှင်းဆိုထားသလိုဒူတာတေးကလည်းရဲတွေကိုကုတ်ကုတ်ကုတ်ခုခံကာကွယ်ဖို့အတွက်သာပြစ်တတ်ကြဖို့အမိန့်ပေးထားတာဖြစ်တယ်လို့ပြောဆိုခဲ့တာပါဒူတာတေးဆိုဟာ ICC နိုင်ငံကခုံရုံးကနေနှုတ်ထွက်ထားတာဖြစ်ပေမဲ့2016ခုနှစ်ကနေ2019ခုနှစ်ထိအဖွဲ့ဝင်ဖြစ်နေကြတာကြောင့်အဲ့ဒီကာလတွေနဲ့ပတ်သက်ပြီး ICC ကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်
။ COVID ကာကွယ်ဆေး Pfizer တတိယတလုံးထိုးတာကကိုခံအားထပ်မြင့်နိုင်ပေမဲ့ လက်ရှိနှလုံးကလုံလောက်နေသေးတယ်လို့ American FDA အစားအစာနဲ့ဆေးဝါးကုက္ကရေးဌာနကထုတ်ပြန်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီအနေနဲ့အခုလိုထပ်ဆောင်းတစ်လုံးထုတ်ဖို့တောင်းခံလာချိန်မှာမကြာခင်အဆုံးဖြတ်ပေးရမယ့်ဒီ FDA ကလက်ရှိနှလုံးနဲ့တင်ပြင်းပြင်းထန်ထန်မခံစားရအောင်ကာကွယ်ဖို့လုံလောက်ပါသေးတယ်လို့အခုလိုသုံးသပ်ချက်ထုတ်ပြန်လိုက်တာပါ။ Pfizer ဆေးကုမ္ပဏီဘက်ကတော့သူ့ကာကွယ်ဆေးကဒုတိယတစ်လုံးထုတ်ပြီး6လကနေ7လကြာမှာထိရောက်မှုကျဆင်းသွားတာကြောင့်အခုလိုထပ်ဆောင်းထုတ်ဖို့လိုတာပါလို့ FDA ကိုတင်ပြထားပါတယ်။အခုလိုတင်ပြရမှာလူပေါင်း300ကျော်ဆက်သက်ခဲ့ကြရာထပ်ဆောင်းထုတ်ခြင်းအပြင်ကုခန်အားကိုနောက်ထပ်3ဆကနေ5ဆအထိကိုတိုးမြှင့်ပေးနိုင်တယ်လို့ဆေးကုမ္ပဏီဘက်ကထောက်ပြခဲ့ပါတယ်။ဒါအပြင်အစ္စရေးမှာလုပ်ခဲ့တဲ့လူပေါင်းတစ်သန်းအထိပါတဲ့ထပ်ဆောင်းထုတ်ဆန့်သက်မှုထဲအသက်60နဲ့အထက်လူကြီးတွေမှာကိုဗစ်ဖြစ်ပွားမှု70ဆအထိကိုကျသွားတာကိုဆေးပညာဆိုင်ရာ New England Journal မှာမနေ့ကဖော်ပြခဲ့တာကိုလည်းကိုကတင်ပြခဲ့ပါတယ်။ကိုဗစ်မျိုးကွဲသစ် Delta ကြောင့်အမေရိကန်မှာကူးစက်မှုနဲ့ဆေးရုံတက်မှုတွေပြန်များလာချိန်မှာအခုလိုဆေးကုမ္ပဏီကတင်ပြလာမှုအပေါ် FDA ကိုအဓိကအကြံပေးနေတဲ့အဖွဲ့ကလည်းတင်ကြိုဆုံးဖြတ်ချက်ပေးဖို့နှက်ပြန်အစီအဝေးရှိနေပါတယ်ခင်ဗျ။
ကျောင်းတွေကိုမြန်နိုင်မြန်မြန်ပြန့်ဖွင့်ကြဖို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF ကတိုက်တွန်းလိုက်ပါတယ်။ COVID-19 ကပ်ရေးအတွင်းကမ္ဘာတဝန်းမှာကျောင်းတွေကိုပိတ်ထားခဲ့တာကြောင့်တန်ပေါင်းများစွာသောကျောင်းသားတွေဟာကျောင်းသွားခွင့်မရခဲ့ကြပါဘူး။တိုင်းပြည်19ခုမှာကျောင်းတွေကိုလုံးဝပိတ်ထားပြီးနိုင်ငံ39နိုင်ငံမှာတော့တပိုင်းတစဖွင့်ထားကြပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်ပညာသင်နှစ်အစပိုင်းကကျောင်းလက်ခံချိန်မှာခဏတာဖွင့်ခဲ့ပြီး COVID ကပ်ရေးကြောင့်ပြန်ပိတ်ခဲ့တာအခုချိန်ထိပါပဲ။ဖိလစ်ပိုင်ဘင်္ဂလားဒေ့ရှ်ဗင်နီဇွဲလာဆော်ဒီအာရေဗျာပနားမားနဲ့ကူဝိတ်6နိုင်ငံမှာတင်ကမ္ဘာတဝန်းကကျောင်းသားပေါင်း133တန်းရဲ့ထက်ဝက်ကျော်ရှိနေတာပါ။ပညာရေးအကြတဲ့ကရှိနေတော့မှာပဲလို့ UNICEF အကြီးအကဲ Harriet Fogg ရိုက်တာသတင်းဌာနကိုပြောကြပါတယ်။ကျောင်းသားတွေကအိမ်မှာကပ်ဘေးစိတ်ချကောင်းစိတ်ချရပေမဲ့ကွန်ပျူတာမိုဘိုင်းဖုန်းနဲ့အင်တာနက်တွေရဖို့ခက်ခဲကြတာကြောင့်ပညာရေးအကြီးအသေးကမညီမမျှကွာဟနေကြပါတယ်။ဖိလစ်ပိုင်မှာဆိုရင်အင်တာနက်မီးဖို့ကျောင်းခေါင်မိုးပေါ်ထိကလေးတွေတက်ခဲ့ရတဲ့အဖြစ်တောင်ရှိခဲ့တယ်လို့ writer သတင်းထတာကဆိုပါတယ်။ဒါကအခြားသောနိုင်ငံတွေမှာကြုံတွေ့ရတဲ့အခက်အခဲတွေပါ။မြန်မာနိုင်ငံမှာတော့အကြောင်းအများစုမှာကျောင်းသားတွေဟာကွန်ပျူတာနဲ့အင်တာနက်ကိုအသုံးပြုလို့မရကြသေးပါဘူး။ခုလိုတနည်းကျော်ကျောင်းတွေပိတ်ထားတဲ့အတွက်စီးပွားရေးသဘောအရအာရှဒေသဟာဒေါ်လာ 1.25 ထရီလီယံဒါမှမဟုတ် 2020 GDP ရဲ့ 5.4 ရာခိုင်နှုန်းနစ်နာခဲ့တယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘက်ကဆိုပါတယ်။ဒီချက်တဲကကမ္ဘာကြီးကလှည့်ညူပြုဖို့ခွင့်မပြုသင့်ပါဘူး။ရရွာအသက်ဥဝနိုင်နေရာတိုင်းကျောင်းတွေကိုမြန်နိုင်မြတ်အများဆုံးဖွင့်ကြပါမယ်လို့ UNICEF ကပြောပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနေတင်းတွေမှာ high light meter 190 kilohertz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA American သံရဲ့ချက်တာပရိညာသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာလက်ရှိလက်ပတ်သုံးဆွဲနေတဲ့ငွေစက်ကူအတန်ကြီးတွေဖြတ်သိမ်းလိုက်ပြီးဆိုတဲ့ပြန့်နှံ့နေတဲ့သတင်းဟာကောလာဟလသာဖြစ်ပြီးဖြတ်သိမ်းဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောလိုက်ပါတယ
်ခွဲဒီပုံအခြေခံဥပဒေပုံမှန်36မှာပုံမှန်ကလည်းငါမှာတရားဝင်ထုတ်ဝေထားသောငွေကြေးကိုတရားမဝင်ငွေကြေးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ်။အဲ့ဒီတိုင်းကျတဲ့လို့ဟိုတိကျသွားလိုက်နာသွားမှာဖြစ်ပါတယ်။နောက်လည်းအဲ့ဒီတိုင်းမတိကျသွားလိုက်နာသွားမှာဖြစ်ပါတယ
်။ဒီငွေဆက်ကူ9000တန်နဲ့1000တန်တွေကိုဖြတ်သိမ်းလိုက်ပြီးလို့သတင်းမှားတွေထုတ်ပြန်နေတာကိုမယုံကြည်ကြဖို့ကာကွယ်ရေးဦးစီးချုပ်ရုံးအင်တာနက်ဆာမနာမှာထုတ်ပြန်ထားတယ်လို့ဘူဘန်ကလည်းသူတို့ရဲ့ website မှာမဟုတ်တဲ့အကြောင်းညင်ထားပါတယ်။ဒီလိုရဟာတည်ငြိမ်အေးချမ်းမှုနဲ့ဥပဒေစိုးမှုပြတ်စေအောင် CRPH NUG နဲ့ PDF အကြမ်းဖက်အဖွဲ့တွေနဲ့အစွန်းရောက် NLD ထောက်ခံသူတွေကလှုပ်ကြံလှုံ့ဆော်တာပါလို့ကာကွယ်ရေးဦးစီးချုပ်ရုံးကြေညာချက်ထက်မှာဆက်ဆွဲထားပါတယ်။တိုင်းပြည်တွင်နိုင်ငံမတည်ငြိမ်မှုကြောင့်အခုလိုကောလာဟလတွေမကြာခဏထွက်လာလေရှိပါတယ်။ဒီကြောအတွင်းမှာပဲဆက်ရနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းရန်ကုန်မန္တလေးမကွေးတိုင်းကမြိုင်နောက်စကိုင်းတိုင်းကကလေးဆားလင်းကြီးရင်းမှာပဲနောက်တနင်္သာရီတိုင်းကလောက်လုံတဲ့တရချောင်းဒေသတွေမှာဖြစ်ခဲ့ပါတယ်ခင်ဗျ။
ကမ္ဘာကျော်တိုင်းမဂ္ဂဇင်းကြီးရဲ့ဩဇာသက်ရောက်မှုအရှိဆုံးအမျိုးသမီး100ထဲမှာမြန်မာအမျိုးသမီး3ယောက်ပါဝင်ခဲ့ပါတယ်။သူတို့ကတော့အမေရိကန်နာဆာအဖွဲ့ကြီးရဲ့စီမံချက်ဒါရိုက်တာဒေါ်မီမီအောင်ကချင်ငြိမ်းချမ်းရေးကွန်ရက်ဦးဆောင်သူတယောက်ဖြစ်တဲ့ဒေါ်အက်စတာစီနောတိုင်းသားလူနည်းစုအခွင့်အရေးတက်ကြွလှုပ်ရှားသူဒေါ်ဤတင်စာမောင်တို့ပါ။ဒေါ်ဤတင်စာမောင်ဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်ဒုတိယဝန်ကြီးတယောက်လည်းဖြစ်ပါတယ်။ ဒေါ်စာစီနာနဲ့ဒေါ်ဣတိဇာမောင်တို့ဟာရန်ကုန်မြို့ဆရာတော်ရှင်စန့်ချီမှုနေဦးတော်လာရေးရဲ့ကတူးနေရဲ့တွေမှာတက်တက်ကြောကြထင်ထင်ရှားရှားပါဝင်ခဲ့ကြသူတွေပါခုလိုအတိမတ်ပြူတာဟာမြန်မာပြည်သူလူထုရဲ့ဒီမိုကရေစီလှုပ်ရှားမှုကိုအတိမတ်ပြူတာပါလို့ဒေါ်အက်စတာစီနောက VOA ကိုခုလိုပြောပါတယ
်အဲနောက်ပြီးတော့ဒီနေ့မြန်မာနိုင်ငံဒီလူလူထုကြုံနေရတဲ့နိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရက်ကဒါနိုင်ငံတကာစာမျက်နှာရှိမှာမိမောင်းထုတ်ပြရရောက်တဲ့အတွက်ကြောင့်မို့လို့အကျွန်တော်တို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ရှေ့ဆက်နိုင်ငံရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာဒါတစုံတရာပို့ပြီးတော့မှအထောက်အကူဖြစ်စေနိုင်ဖို့အမျှော်လင့်ပါတယ
်ဒေါ်မီမီအောင်ကတော့အင်္ဂါဂျိုးပေါ်မှာပြန်တန်းခဲ့တဲ့ရဟတ်ရင်ငယ် Ingenuity ကို2015ခရီးကဒီဇိုင်းထုတ်တည်ဆောက်ခဲ့တဲ့စီမံချက်ဒါရိုက်တာမြန်မာအမေရိကန်ပါ
မြန်မာနိုင်ငံမှာတော့ဒီနေ့ဓာတ်ခွဲစမ်းသပ်မှု2000ကျော်လောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူ1990ဦးရှိက2000ဆကျခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီည7နာရီမှာထုတ်ပြန်တဲ့သတင်းအရသေဆုံးသူကလည်း85ဦးဖြစ်90ဦးပြန်ချလာတာမို့သေဆုံးသူ100ဦးရောက်တဲ့နေ့တွေအတော်ရှိလာနေပါပြီခင်ဗျ။အင
်ဒိုနီးရှားနိုင်ငံမှာကာကွယ်ဆေးထုတ်လို့ရဘူချက်ပါတရားဖြစ်ပြောင်းမှုကမ္ဘာကျန်းမာရေးအဖွဲ့ကြီးကိုဗစ်ကာကွယ်ဆေးထုတ်လုပ်တဲ့ကုမ္ပဏီကြီး6ခုနဲ့အင်ဒိုနီးရှားနိုင်ငံကဆွေးနွေးနေတယ်လို့ကျန်းမာရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောကြားလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ဦးထမောင်တန်းတို့ချင်ညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်ဆုံးတော့သကိုင်းတိုင်းခနီနယ်ဘက်ကသတင်းကိုပြောပြပေးကြပါမယ်။သကိုင်းတိုင်းခနီမြို့နယ်ဝင်းမနာနယ်မြေရဲစခန်းကိုပြီးခဲ့တဲ့ရက်တွေကဒေသခံပြည်သူကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသဘက်မှာစစ်တပ်ကအင်အားတွေထိုးချနေပါတယ်။ပြီးခဲ့တဲ့ရက်ကလေကြောင်းကနေပါစစ်တပ်ကတိုက်ခိုက်လို့ထွက်ပြေးနေရသူတောင်းချီပြီးတော့ထွက်ပြေးနေကြပါတယ်။ရေကြောင်းလေကြောင်းကနေပါကင်းလေအင်အားပြနေတဲ့အတွက်ထွက်ပြေးနေသူတွေလည်းနေရာမပြန်ရဲသေးတဲ့ဖြစ်နေပါတယ်။ဒီကြောင့်ပြည်စုံကတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။သခိုင်းတိုင်းကဏီမြို့နယ်ဝင်းမနာကျေးရွာနေမြေရဲစခန်းအပေါ်ဒေသခံကဏီပြည်သူ့ကာကွယ်ရေးတပ်နဲ့မြန်မာ Defense Force MDF အဖွဲ့တို့စက်တင်ဘာလ17ရက်နေ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်စက်တင်ဘာလ12ရက်နေ့မှာတော့ကာကွယ်ရေးအဖွဲ့တွေရှိရာဘက်ကိုစစ်တပ်ကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒေသခံအများအများထွက်ပြေးခဲ့ရပါတယ်။စစ်တပ်ဘက်ကအခုဆိုရင်ရေကြောင်းကပါအင်အားတိုးချဲ့ပြီးနယ်မြေစိုးမိုးဖို့လှုပ်လာတာတွေ့ရတယ်ဆိုပြီးကဏီ PDF အဖွဲ့ကခေါင်းဆောင်တူကအခုလိုပြောပြပါတယ်
။အခုကဏီဘက်မှာတော့တပီးအားတော်တော်ပေးနေတယ်ဗောနော်။တော့ကျွန်တော်ဒီမှာဆိုရင်အခုဆိုရင်ဖုန်း internet line ဖြတ်တော့တာတွေရောဖုန်း line ဖြတ်တော့တာတွေရောတို့လှုပ်ဆောင်နေတယ်ခင်ဗျ။အဲနောက်ပြီးတော့သောစေမအခုချိုးနေလဲပဲကျွန်တော်ဒီဆက်ရရွာတွေအပြင်တခြားဟိုနည်းနည်းလေးကျွန်တော်ဒီဘက်အနောက်ဘက်ချမ်းပြည်ကိုသူတို့ဖုံးထိုးဖို့ပေါ့အဲ့အတွက်တင်ဆင်နေတယ်။ရေချောင်းမှလည်းပဲသူတို့ရေချောင်းအတွက်ကိုပေါ့နော်သူတို့ဒီစစ်တင်မစစ်မတော်6စီးမြ6စီးလောက်နဲ့သူတို့အခုစုံနေဆိုင်နေလုပ်နေတယ်မြ။လောလောဆယ်မှာတော့သူတို့ကဏီမျိုးနားမှာသူတို့2စီးရှိတယ်။အဲနောက်ပြီးတော့ making ပေါ့ making အနေအဆက်မှာတော့သူတို့တစ်စီးရှိတယ်ပေါ့နော်။ကဏီမျိုးပေါ်မှာတော့ကုန်းချောင်းရေချောင်းတော့သူနည်းနည်းစုံမှုဖို့အတွက်တော့သူတို့ပြင်ဆင်နေတယ်ခဏ။အခုကလောဆယ်ဒီအခုအနေနဲ့တချောင်းပစ်ကူပါပြီးရဲ့အခြေအနေစပြီးအခုချိန်ကြီးတော့ကျွန်တော်ဒီမှာတော့စစ်ဘေးရွာဒီဆက်ရွာတော်တော်များများစစ်ဘေးရှောင်နေရတယ်လောဆယ်မှာစစ်ဘေးရှောင်ပြည်ပြည်တရားလည်းလောဆယ်ကျွန်တော်တပေါင်းနီးပါးလောက်ရှိလာတယ်ခင်ဗျကဏီအရှိတ်အချမ်းပါတယ်ဟုတ်တယ
်ကဏီမြို့နယ်ဝင်းမနာဖြစ်စင်မှာ PDF တွေကအင်အား1000လောက်နဲ့စတင်တိုက်ခဲ့တာဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အင်အား1000လောက်ဆိုတာမဟုတ်ဘူးလို့လည်း PDF ကောင်းဆောင်ကတော့ညင်းဆိုပါတယ
်တကယ်တကယ်ကျွန်တော်အင်အားကရာကနန်းလောက်ပဲရှိတယ်အဲ့လောက်နဲ့ကျွန်တော်တိုက်တာသူတို့ကတစ်ခေါင်းနဲ့တိုက်တယ်ဆိုပြီးကျွန်တော်ဒီကြောင်ပြစ်တင်လိုက်ကြည့်တ
ာကဏီမြို့နယ်အတွင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမြို့နယ်တွေကကြေးပါတွေအိမ်တွေမှာလူတွေကိုဝင်ရောက်ရှာဖွေတာအပြင်တချို့အိမ်တွေကိုမီးရှို့ပျက်စီးပြီးပစ္စည်းတွေလုယူနေတယ်လို့လည်းပြောပြပါဗျ။ချင်းတွင်းမြစ်အရှိတ်ချမ်းကကြေးရွာတွေအတွင်းကိုစစ်ကောင်စီတပ်တွေကစက်တင်ဘာလ12ရက်လောက်ကတည်းကရောက်ရှိလာပြီးပြစ်ခတ်ခဲ့တယ်လို့တင့်ကားတွေလက်နက်ခဲယမ်းတွေစစ်သည်မော်ရင်တွေပါအစ်စ်နေရာယူထားကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။အဲ့ဒီဒေသတွေဟာတိုင်းရင်းသားလက်နက်ကိုင်တွေစုမိုးထားတဲ့နေရာမဟုတ်တဲ့အတွက်ဒေသခံပြည်သူတွေကဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေသာရှိပါတယ်။မြန်မာနိုင်ငံမှာအမျိုးသားညီညွတ်ရေးအစိုးရက เสียนาชิอเมียเปียอ๋อต้นละคู่กันเสียซาตินีบีโซบีซาตินมาละคนเนี่ยนี่ก็จริงๆก็พี่เนี่ยน้องสกายไดน์เป็นมาเสียจักรเสียเป็นเสียมือเรียบโบโลลาเรลูเล่เดต้ากันนี่ก็เปียวบาร์เลยคู่ยับไปกันนี่เยี่ยมมาเป็นเปล่าอย่ารอเวลาซาเรมิวเนอร์มาอินเทอร์เน็ตไลน์นี่กูเล่เช็ดเอาขนาดบาร์เลยอะไรเดต้าด้วยมาเดต้ากันปิดตัวกับวัยเด็กดีกาอย่าอย่าเล่นเนี่ยสกายไปเสียเนี่ยไปใครนี่จะรับเปียวบาร์เลยเช่น
ไงนั่นจะนี่เนี่ยมาสิกองสิตัดเด็กกันแต่เอ็นอาร์ทูชาลันเนี่ยเจ้าดีด้วยกันนี่เนี่ยมาพยานในเนี่ยชินีกูท้ายชีวิตจะเนี่ยเราไม่มาพิจารณาพิบาร์เลยกูจะขอรอพันธุ์ที่ทิ้งทิ้งขันทาร์เลยเอ็นอาร์ดีสุยากาดีวันจีโจดีชินีกูพิจารณาไปจมาร์เลยสุดท้ายอนาคตที่เป็นเราพันธุ์ที่จะสวยขยับไปทิ้งทิ้งขันยาร์เลยเอ็นอาร์ดีปาร์ดีเอ็ดได้เนี่ยพี่เนี่ยวันจีโจดีเนี่ยกองสองไม่ได้ช่วยกูถ้าดูวิโอ กูไปกับยูกาเจ้านั่นล่ะจะยันนัดทาร์เรอมูจานาซิซิมูรียันนายัดทาร์เรอะไรพี่ชอบอะไรดามูมูรีเปลี่ยนเสื้อผ้าเปลี่ยนเสื้อหนีไปไหมกูเชื่อที่เราเชื่อในดีก็มีด้าจูเวนีบาตัวกูมีอะไรบุลุมูตัวเปลี่ยนเสื้อผ้าเลยขัดแค่นี้เลยสบิโรเชื่อในดีก็เปลี่ยวบาร์เลยน้องสุยาเชื่อในกูรอยังงงอ่ะน่าเรื่องกูมาเข้มยูเรียก็เปลี่ยวบาร์ไปมาที่บาร์เลยจ้า
มีมาเนี่ยมากูเฟกกับโยกาเจ้านั่นล่ะจะยัดทาร์เรมูจานาซิซิมูรีอากูเปลี่ยนสถานีบ่าวีอันนี้ปาร์ตี้เอ็ดใจเนี่ยปีเนี่ยหุ่นยี่โจดูเย่หมู่เรือเลยเปลี่ยนเลยสถานีนอมาพี่เป้เมย์แต่ช่วงเช้านี้ก็ตัวหมู่เดนเนี่ยช่วยเวียนมาจากที่บ่าวกินซาโยกาวินาชีบีชาวเนี่ยมากูเฟกกูเสกเฮียลูเซียงเจ้ากูตาขังเฮียเร่แม่เลี้ยงใจหุ่นยี่โจดาวดาสมีมากูลาเม่นั่นเสียเนี่ยยงทงเมย์ลูยงเจียงปีทาวีเมย์ที่ดีจ้าจ้ ီးလားထောင်ကကိုဗစ်နဲ့ကြောင့်မလို့အပြည့်အစုံမဝင်မခံဘူးလေအဲ့ဒီမှာပဲပြရမှာတရားရုံးနဲ့ရုံးလို့ဟွာလေရုံးလို့ငန်းနေရတယ်အဲ့ကြမှာရုံးသိနေကြမှာဝင်ဝင်ကြည့်တယ်ဆိုမှကျွန်တော်တို့ကအမှုရှိဆက်ပြရမယ်ဟာလေဝင်ရမှာပြီးဘူးဆိုရင်တော့ကျွန်တော်တို့ကသူတို့တရားရုံးကရုံးသိနေပြန်ပြီးမှာပေါ့ပါအာဂရီရောမှာနိဟိုတို့သူတို့ဒီထဲမှာပြညာတဲ့အကြောင်းအချင်းရတွေကတိရသေးတာခုကဗနမှုတက်လို့တိုင်းကိုဗနမှုပြင်လိုက်ဆိုတော့မသိသေးဘူးသိခွင့်မရတော့လေရှင်မျိုးမသိရဘူ
းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုဥပဒေပုံမှန်905ခါခွဲတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25မြင်းဆောင်30ကကြီတို့နဲ့ဒေါက်တာစွန်မြင့်မောင်အစပိုင်းမှာတရားစွဲခံထားရပြီးနောက်ပိုင်းမှာတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ပါထက်တိုးတရားစွဲခံထားပါတယ်။သူ့လိုပဲအာဂရီလိုက်စားမှုနဲ့ထက်တိုးတရားစွဲခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုကိုလည်းရှေ့သတင်းပတ်ထဲမှာပြန်ဆဖို့ရှိပါတယ်။ဒါပေမဲ့ဒေါက်တာအောင်မိုးညိုနဲ့တွေ့ခွင့်မရတာနှစ်လကျော်ပြီလို့သူ့ရဲ့ရှေ့နေဦးမြင့်အောင်ကပြောပါတယ်။မိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူး
။ငါရဲ့ငါနဲ့ပတ်သက်လို့စစ်ဆေးမဲ့မှုကြီးကို23ဆက်လေးကိုချိန်ထားတော့မွေးမှာစတဲ့မှုပေါ့ဝင်းကျုံနဲ့ဟိုဝင်းကြီးရဲ့အားကြီးဆောင်တက်ပြေးကုန်ရှင်ကြီးပုံမှန်55နဲ့ဆွဲတဲ့မှုရတော့ကျွန်တော်22ရက်နေ့ချိန်ထားတယ်ခင်ဗျ22မှာချိန်ထားတော့အဲ့ဒါကျွန်တော်ရုံးပေးရခါလာတော့ကယမင်ယူပြီးတော့ယမင်ပေးထားတဲ့ရက်ဒီပေါ့နော်အဆက်ကလုံးလုံးကိုကျွန်တော်ကအခြေဆက်ကမပြီးဘူးဖြစ်နေတာမိသားစုနေရောပါတော့အကုန်လုံးပေါ့နော်နောက်ဆက်တင်တဲ့မှုတွေပေါ့နော်အရင်မှုတွေကတော့အခက်အခဲမရှိဘူးပြောပါတော့နော်အမှုတွေကတော့အမှုတွေတော့အခက်အခဲကြီးအမှုတွေဆိုဥမာကျွန်တော်တို့အားကြီးနဲ့ဆွဲတဲ့မှုတွေပေါ့နော်အဲ့ဒီနဲ့ဆွဲတဲ့အမှုတွေဆိုရင်ကျွန်တော်တို့ကဒီအမှုတွေနဲ့လည်းမတွေ့ရအမှုလည်းမတွေ့ဘူးလို့မယားသေးရဆိုတော့ကျွန်တော်တို့ယုံကြည်ကြမှာပဲအမှုမဖြစ်ခင်လေးမှာပြောကြဆိုကြတယ်အဲ့ဒီအချိန်လောက်ဆိုတော့ကျွန်တော်တို့ကခက်ခဲတော့ရှိတာပေါ့နော်
။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံ၊စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်၊ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်၊ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့လည်းအာဂရီလိုက်စားမှုတွေနဲ့တရားစွဲခံထားကြပါတယ်။စစ်တပ်အာဏာသိမ်းပြီးဖမ်းခံရတဲ့ NLD ပါတီထိပ်ပန်းခေါင်းဆောင်တွေကNLD ပါတီတဘာပတိအဖွဲ့ဝင်တဦးဖြစ်သူဦးဝင်းထိန်အမှုကိုတော့မနက်ဖြန်စက်တင်ဘာလ18ရက်နေ့မှာစစ်ဆေးနိုင်ဖို့ယုံကြည်ပေးထားပေမဲ့စစ်ဆေးနိုင်ရင်ရှိမရှိဆိုတာအတိအကျမပြောနိုင်သေးဘူးလို့သူရဲ့ရှင်တွေကပြောပါတယ်။နှစ်လကျော်ကြာအမှုတွေနဲ့တွေ့ခွင့်မရသေးတာမို့အမှုအတွက်ပြင်ဆင်ဖို့နောက်နေနေရတဲ့အပြင်အမှုတွေကျမ်းမာရေးကိုတော့တိတိကျကျမသိရတဲ့အဖြစ်နဲ့ကြုံနေရတာဟာအမှုတွေအခွင့်အရေးဆုံးရှုံးနေတာဖြစ်တယ်လို့ပြောပါတယ
်။16ရက်ခုနလဆွဲချက်တင်တဲ့နေရာနေနောက်ပိုင်းရုံးနဲ့ဆက်တိုက်ပိတ်တော့ဒီနေ့ထိပေးမတွေ့သေးဘူးမနေ့ကျန်တော့ချိန်ထားတယ်တွေ့ရမယ်မတွေ့ရဘူးတော့အတိအကျမသိသေးဘူးရဟိုသွားမယ်ဆိုရင်တော့ကျွန်တော်တို့စစ်ရမှာပေါ့အငယ်ထင်းကိုလည်းခံစစ်စစ်မှာဇမိုင်းအခုလိုမတွေ့ရတဲ့ကိစ္စမျိုးကမရဲလက်ဆွဲအရာတို့အကျဉ်းထောင်လက်ဆွဲအရာတို့ဒီဂျီမနူရီအကုတ်မပိုလစ်မနူရီရို့ညာကျွန်တော်ကတွေ့ကိုတွေ့ရတယ်ကျန်တော့ရလဲတွေ့ရတယ်ဥပဒေမှာရှိပြီးသားတို့ကဒါကိုကိုဗစ်ကိုလည်းအကြောင်းပြခွင့်တို့မှာရှိတယ် Now to Ruya Nanga John Piagwen Shide Kajaro, Turuba Kajiro, Ubri so we pure mali. Anashi Yare Poku Gani Ubri Lu Pure Kama, Nanganakwe Lu Kuiri, Song Song and Laura Piduria Kekariaro, get Ubri and Yi Kalagwen Takuma Mishi was.
Uwen Tango, a mere song pitta and in a say tea chama name, Nangano a junior piasimu puma, the Anna Sally Gajin at Yaswe Tabari. Nangano a time being a pogo, when you joke in it, so ya, when you go, the cha a muri a pie, agri like some muri nele, sigong ziga, tattoo a mupuint diaswe tabarishin.
Makim you drape your daughter up chibare, a good car or tea um your ma, gondorina sign at the ringo, your baby mare. Dear man, and I nga neza gondor yugo, bait hara, and a la chola j ma, peering out down the way, yera gong long and shindy, when we dolly tea guy nijabare. ပြည်ပမပေါ်နိုင်လို့ပြည်တွင်းဈေးကွက်ကိုပဲအဓိကထားထုတ်လုပ်ရောင်းချလာကြပါတယ်အမြတ်ရတာနေသွားပြီမဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ကာယောဂါကြောင့်လုပ်ငန်းလဲပတ်နေအောင်ဈေးကွက်ပြောင်းနေကြတယ်လို့လည်းပြောပါတယ်ရန်ကုန်ကပြည်ပလာတဲ့ဒီအခြေအနေပြည်စုံကိုတော့ကိုကြော်ကြော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာကိုဗစ်ကာယောဂါကြောင့်တရုတ်မြန်မာကုန်သွယ်ရေးဂိတ်တွေကိုလွန်ခဲ့တဲ့တနင်
သူတွေအားလုံးထိခိုက်နစ်နာနေတယ်လို့မူးဆဲစံကုန်တဲ့အသင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်အဲ့တော့ကျပ်တုံလုံးကိုရုပ်ပြီးလို့အခြားသင်းကိုဖုတ်ကြမှာလည်းလုံးဝရပ်သွားဒီကတော့ဒီလိုဟောပူနေရတယ်လုံးဝရပ်သွားတယ်အခြားကျပ်တုံကြီးဈေးပြီးခူးကြရပါတယ်ဒီလိုဆို150ပြန်ပါလို့တန်းရောတကား100ရောက်ကျွန်တော်ရောက်ပါတယ်အပေါ်ပါဆိုတော့နော်အဲ့ဒါဆိုတာကလူဆယ်မျိုးကိုတော့ဒီပြိမာရှိတယ်ဖြူရမ်းလို့တမားလို့ရာအလုံးလက်ပဲဖြစ်သွားတယ်ဖားဝင်လို့တော်တော်လေးဖြစ်ကြပါတယ်အကြမ်းမကြီးမကောင်းတာတွေကြုံပြရပြီးတော့ပြောရမယ်ဆိုတော့ခမလို့မရအောင်ဆိုးကြုံနေတာပြုတ်ကြုံတာတည်းနော
်မူဆယ်တရားငါမင်္ဂလာတဆင့်ရေထွက်ကုန်တွေကိုရုပ်နိုင်ငံမဲ့တင်ပို့နေတဲ့လုပ်ငန်းရှင်ဦးအောင်ဟင်းဟာအခုဆိုရင်ပြည်တွင်းမှာပဲသူ့ကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးနေတယ်လို့ VOA ကိုပြောပါတယ်သူလိုပဲပို့ကုန်လုပ်ငန်းရှင်တွေကပြည်တွင်းဈေးကွက်ထဲမှာရောင်းနေရတဲ့အတွက်ကုန်ပစ္စည်းတွေပြည်တွင်းမှာပိုရှံနေပြီးဈေးနှုန်းလည်းကျလာလို့ပြပပို့ရသလောက်အမြတ်မရဘူးလို့ပြောပါတယ
်။ဒါကုန်ပစ္စည်းဆက်မှုဖိုက်သွားတဲ့လမ်းကြောင်းတွေဖိုက်သွားတဲ့ကကျွန်တော်ဆင်းနေမှာစားသုံးသွားတဲ့ဆက်မဖြစ်သားနိုင်ဘူးလေ။ကုန်တွေကများလာလို့စားသုံးသူကလည်းမနိုင်ဘူး။ဒါရယ်ပေါ့။အဲ့တော့ဈေးတွေထိုးကျအဲ့လိုမျိုးဖြစ်။ပုံမှန်1000ကျော်ရောင်းရတဲ့ကအခုရင်1000အဲ့လိုမျိုး။ဒီမှာ25တက်နေလို့ကျန်တော့တယ်အများကြီး25လောက်ပြောက်ခင်းသွား
တယ်ဒီရုပ်နယ်ဇက်ကုံသွေးကိတွေကတဆင့်စိုက်ပျိုးရေးနဲ့ရေထွက်ကုံတွေကိုမြန်မာဘက်ကအဓိကတင်ပို့ပါတယ်အခုလိုတင်ပို့မှုတွေရပ်နေတဲ့အတွက်ဖရဲတခွားနာနတ်တရက်ငါးပစုံနဲ့ပင်လယ်စာတင်ပို့တဲ့လုပ်ငန်းရှင်တွေစိုက်ပျိုးတဲ့တောင်သူတွေဒီသရောက်မှုကိုအဓိကခံစားနေကြရတာပါစကိုင်းတိုင်းကဖရဲတခွားမွေးစိုက်တဲ့တောင်သူတွေကတော့အရင်နှစ်တွေကတရုတ်ဈေးကွက်အတွက်ရည်ရွယ်ပြီးစိုက်ပျိုးကြပေမဲ့အခုနှစ်တော့စိုက်ဧကကိုထုတ်ဝဲလျှော့ချလိုက်ပြီးပြည်တွင်းဈေးကွက်အတွက်ပဲဥတီစိုက်တော့တယ်လို့ပြောပါတယ်။နိုင်ငံရေးအခြေအနေနဲ့နေဆက်ကုန်တွေတွေပြန်ကောင်းမှာပဲပြည်ပပို့ဖို့ပြန်စိုက်တော့မယ်လို့တောင်သူဦးတင်တန်းက VOA ကိုပြောပါတယ
်။ဒီနေ့မှာစိတ်ပြီးတော့ဒီအိုက်ဆော်လိုလိုင်းကိုစိတ်ပြီးတော့မလောက်ကြတော့ဘူး။အခုပြည်တွင်းနေကပြန်စနေတယ်။အပြည်တွင်းလည်းစားတယ်စားတာလည်းပြည်ပကုန်မို့တော့ကောတော့ဖြိုးနိုင်တယ်ဒါပေမဲ့ဈေးကွက်ကြတော့ဒီနိုင်ငံရေးအခြေအနေနဲ့ဒီပြည်စုကလည်းဈေးကွက်ကမကောင်းတာလေသူ
မူဆယ်မြို့မှာလူတထောင်ကုသနိုင်တဲ့ကိုဗစ်စင်တာကိုတရုတ်မြန်မာနှစ်ဖက်ကုန်သွယ်တွေနဲ့တာဝန်ရှိသူတွေပူးပေါင်းပြီးတည်ဆောက်နေတာပြီးလူနေပါရှိပါပြီ။ဒီစင်တာပြီးရင်နှစ်နိုင်ငံနယ်ဇက်ကုန်သွယ်ရေးကို105မိုင်ကနေအနည်းငယ်လမ်းနဲ့ကျင်စန်းကြော့ဂိတ်ကိုစက်တင်ဘာ15ရက်မှာစပြီးဖွင့်လှစ်သွားမယ်လို့သတင်းထွက်နေပေမဲ့နှစ်ဖက်ညှိနှိုင်းတာတွေမပြီးသေးဘူးလို့ကုန်သွယ်တွေကပြောပါတယ်။နယ်ဇက်ဂိတ်ကိုနိုဝင်ဘာလထဲမှာပြန်ပြီးဖွင့်နိုင်မှုအတွက်တရုတ်ဘက်ကကြိုးပမ်းနေတယ်ဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ဒီကနေ့စစ်ကောင်စီတို့သတင်းစာထဲမှာတော့ကျင်းစန်းကျော်ဟိကကနေတနင်္ဂနွေကုန်စီစစ်စစ်မှုပုံမှန်ဖြစ်နိုင်ခြင်းမရှိသေးဘူးလို့သတင်းဖော်ပြထားပါတယ်။ကုန်သွယ်ရေးစုံကိုအမိပြုဝင်ဝေရှာနေသူအားလုံးတနင်္ဂနွေကုန်သွယ်ရေးပုံမှန်ပြန်ဖြစ်အောင်မျှော်လင့်နေကြတယ်လို့သတင်းထဲမှာဖော်ပြထားပါတယ်ခင်ဗျာ
။တရုတ်မြန်မာကုန်သွယ်ရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာကျော် Time Magazine ကရွေးချယ်လိုက်တဲ့ဩဇာလွှမ်းမိုးတဲ့အမျိုးသမီးတရာထဲမှာမြန်မာအမျိုးသမီး3ယောက်ပါဝင်တယ်ဆိုတဲ့အကြောင်းကိုပြောပြပေးကြပါမယ်။ Time Magazine ကရွေးချယ်လိုက်တဲ့ကမ္ဘာမှာဩဇာလွှမ်းမိုးတဲ့လူပုဂ္ဂိုလ်တရာစီးရင်ထဲမှာအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီး2ဦးလည်းပါဝင်ခဲ့ပါတယ်။အမျိုးသမီးငယ်တွေလည်းဖြစ်နိုင်ငံရေးပဋိပက္ခတွေကြားတဲ့အာဏာရှင်ဆန့်ကျင်ရာမှာဦးဆောင်ခဲ့တဲ့အထက်သူတို့ကိုအတိအမှတ်ပြုရွေးချယ်လိုက်တဲ့အပေါ်နိုင်ငံတွင်းကအမျိုးသမီးအလွာဇုံရဲ့အမြင်တွေက ဘယ်လိုရှိပါသလဲ။ရန်ကုန်ကလာတဲ့သတင်းပြည်စုံကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကဘာကျော် Times Magazine ကကဘာမှာဦးဆောင်နိုင်သူစမ်းသစ်တီထွင်သူရှေ့ဆောင်သူစတဲ့ကဏ္ဍစုံမှာဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်ကိုနှစ်စဉ်ထုတ်ပြန်ပါတယ်။အခု2022ခုနှစ်အတွက်စီးရင်ထဲမှာမြန်မာအမျိုးသမီး3ဦးကိုအတိအမှတ်ပြုရွေးချယ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာຫນွေဖွာအာဂါဒသိပ္ပံပညာရှင်ဒေါက်တာမီမီအောင်နဲ့ຫນွေဦးတော်လည်ရေးမှာပါဝင်ခဲ့ကြတဲ့ကချင်တိုင်းရင်သူအက်စတာဇီနော၊ကရင်တိုင်းရင်သူမအီတင်စာမောင်တို့ကိုရွေးချယ်ခဲ့ပါတယ်။အင်္ဂါဂျိုဘောပြန်တန်းနိုင်ခဲ့တဲ့စူဆန်ရေးရဟတ်ရင်ငယ်လေးကိုဦးဆောင်တည်ထွင်ခဲ့တဲ့အတွက်ဒေါက်တာမီမီအောင်ကိုစူဆန်တည်ထွင်နိုင်သူကဏ္ဍမှာဩဇာအလွှမ်းနိုင်ဆုံးသူတဦးအဖြစ်ထည့်သွင်းခဲ့ပြီးအာနာရှင်စံကြည်ရင်မှာပါဝင်လှူရှားနေတဲ့အက်စတာစီနောနဲ့မအီတင်စာမောင်တို့ကိုတော့ဥဆောင်သူကဏ္ဍမှာထည့်သွင်းအတိအမှတ်ပြုထားပါတယ်။သူတို့နှစ်ဦးအခုလိုရွေးချယ်ခံရတဲ့အပေါ်အက်စတာစီနောကမြန်မာနိုင်ငံရဲ့အခင်းအကျင်းကိုနိုင်ငံတကာကစိတ်ဝင်စားပြီးဖော်ပြတယ်လို့အမှတ်ယူတဲ့အကြောင်းသူ့ရဲ့လူမှုကွန်ရက်မှာရေးသားထားပါတယ်။လက်ရှိမှာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဒူဝင်ကြီးမတ်အီတင်ဆောင်မောင်ကလည်းဒီလိုအတိအမှတ်ပြုခံရတာဟာမြမအရေးကိုကဘာကအတိအမှတ်ပြုလေးစားတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါဗျ။သူတို့ကိုအခုလိုရွေးချယ်တဲ့အပေါ်တိုင်းရင်းသားအတိုင်းအဝန်ကလည်းဂုဏ်ယူနေကြပါဗျ။သူတို့ကိုအတိအမှတ်ပြုရရောက်သလိုတစ်ဖက်မှာလည်းလူငယ်တွေကိုနိုင်ငံအရေးမှာထဲထဲဝုံဝုံပါဝင်ဖို့နဲ့တော်လန်ရေးမှာပါဝင်ခဲ့တဲ့လူငယ်တွေကိုလည်းအတိအမှတ်ပြုရရောက်တယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူလွေပို့ငယ်ကပြောပါတယ်
။ဒီလိုမျိုးအမျိုးသမီးလည်းဖြစ်လူငယ်လည်းဖြစ်တဲ့အတွက်ကြောင့်မို့လွေဦးတော်နိုင်ရေးရဲ့စာဆုံးသွားတဲ့အာဇာနည်တွေကလည်းပဲအဲလူငယ်များစုဖြစ်တဲ့အမျိုးသမီးတွေလည်းအဲရှိခဲ့တယ်ပေါ့နော်။ဟိုကျမတို့မြန်မာနိုင်ငံမှာကအမျိုးသမီးတွေကဒီမျိုးသားတွေနဲ့တန်းတူဟိုလက်နဲ့ကင်တော်လည်းရေးပဲဖြစ်ပြောမျိုးလူထုစံချင်ရေးမှာပဲဖြစ်ပြောပါဝင်ခဲ့ကြတယ်ဆိုပေမဲ့လည်းအတိမတ်ပြုမှုကအရန်ကိုအားနည်းခဲ့တယ်ပေါ့နော်အခုကျတော့အဲ့လိုမျိုးသူစုံတရားတို့ကိုအတိမတ်ပြုမှုအစကတည်းကလုပ်တင်တာပေါ့နော်ဒါပေမဲ့အခုနောက်မှမှအတိမတ်ပြုချင်းခံခဲ့ရတယ်ဆိုပေမဲ့လည်းပဲပေါ့နော်ဒါပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုတာဖြစ်တယ်။ကျမတို့အနာဂတ်မြန်မာနိုင်ငံ gender equality အတွက်လမ်းစတွေလည်းရလာနိုင်လိမ့်မယ်လို့ညွှန်လင့်ပါတယ်။အဲ့ဒီအတွက်လည်းအလုပ်ပိုပြီးတော့မှလှုပ်လာမယ်လို့လည်းညွှန်လင့်ပါတယ်လို့
လွေပိုးငယ်ကိုယ်တိုင်ကလည်း EU ဥရောပသမ္မဂကပေးတဲ့ Human Rights ကို2020ပြည်နှစ်ကရရှိထားသူဖြစ်ပါတယ်။အစတာဇီနောနဲ့မဲအီတင်စာမောင်တို့ဟာစစ်အာဏာသိမ်းပြီးနောက်ရန်ကုန်မြို့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာရှေ့တန်းကပါဝင်ခဲ့ကြသူတွေဖြစ်ပါတယ်။မန္တလေးကအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်နေသူတို့ကလည်းအခုလိုလူငယ်တွေအတိအမှတ်ပြုခံရတဲ့အပေါ်ဂုဏ်ယူဝမ်းသာနေပါတယ်
။ဦးဆောင်နေသူကလည်းဒီထောက်ခံတဲ့သူဒီလူလူအင်အားရှိလို့ပေါ့နော်။ဒါလည်းအခုဒါရှိဆုံးကနေထွက်ခဲ့တဲ့သူတွေကနေပြီးမှဒါကဘာမှအတိမတ်ကျူလေဆိုတော့ကိုယ်နိုင်ငံလူငယ်ရေးလည်းဖြစ်တယ်အမျိုးသမီးလည်းဖြစ်တယ်ဆိုတော့ပုံရဲဝမ်းတာရေပေါ့နော်အဲတော့ဟိုဥဆောင်လို့ဆိုတော့အဓိကပြည်သူအင်အားရှိလို့ဖြစ်တယ်ပြည်သူထောက်ခံမှုကြောင့်ဒါဒီလိုမျိုးကဘာရှင်ရင်ပြည်ရဲ့လို့ပဲမြင်ပါလေဟုတ
်အာနာသိန်းကာလ9လကျော်ကြာလာချိန်အထိပုံစံမျိုးစုံနဲ့စန့်ကျင်ဆန္ဒပြနေတဲ့အထက်အများစုကလူငယ်တွေဖြစ်ပါတယ်ရန်ကုန်မြို့ကလူငယ်တအူးကလည်းတော်လန်ရေးကာလတလျှောက်လုံးမှာပါဝင်ခဲ့တဲ့တခြားအမျိုးသမီးတွေကိုလည်းမေ့လျော့ဖို့မဖြစ်ဘူးလို့ပြောပါတယ်
။ဒီတော့မှာဆိုလို့ရှိရင်တပိတ်ဘွဲကြီးအစားအလုပ်သမားတွေရဲ့တပိတ်ကနေစတာဖြစ်တော့အဲအလုပ်သမားဒီလူတွေအကုန်လုံးပါလာအောင်လို့ဆွတ်ခေါ်ပေးခဲ့တဲ့အမအားတွေပေါ့နော်။အဲ့လိုမျိုးသူတို့တွေဆိုလို့ရှိရင်လည်းတန်းတူအဲကွန်ပျူတာခံတဲ့နယ်လို့မြင်နေပေါ့နော်ဒီတော်လည်းတစ်လျှောက်လုံးမှာပေါ့နော်ပေါဝင်ခဲ့တဲ့ဥဆောင်ခဲ့တဲ့ခြားမျိုးသမီးတွေလည်းရှိနေသေးတာပေါ့နော်မိရော်လို့မဖြစ်ဘူးပေါ့ဘာဖြစ်လို့လဲဆိုတော့တချို့တွေကကြတော့အဲ့လိုပေါ့နော်ကိုယ်တိုင်ကဥဆောင်ပြီးတော့အဲ့လိုမျိုးအလုံသမားတစ်ပိတ်လို့ပါတော့ဒီပါဆက်ခဲ့တယ်ဒါပေမဲ့ဒီစီးရင်တော့ပါတော့ပေါ့နော်နည်းနည်းဟိုပရိပခဖြစ်ရတာပဲရှိရပေါ့နော်ဒါပေမဲ့အကုန်လုံးဒီထဲမှာပါဝင်တဲ့အမျိုးသမီးရှိတဲ့မျိုးသားတွေကြီးငယ်မိကြီးအကုန်လုံးရေကိုစားပြုရာဝါးတယ်လို့မြင်ပြီးတော့တကယ်ကိုယူပါရှောက်ကဲ
Times Magazine ကရွေးချယ်လိုက်တဲ့2022ခုနှစ်အတွက်ကဘာမှာဩဇာတက်ရောက်မှုအရှိဆုံးပုဂ္ဂိုလ်အယောက်တရာထဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လည်းပါဝင်ပါတယ်လက်ရှိမှာဖန်ဆီးခံနေရတဲ့ဒေါ်အောင်ဆန်းစုကြည်လည်းအရင်က3ချိန်အတိအမှတ်ပြုစည်းရင်းသွင်းခံခဲ့ရပူပါတယ်။ 2004 ခုနှစ်2008ခုနှစ်နဲ့2021ခုနှစ်တို့ကကဘာမှာဩဇာအလွှမ်းမိုးနိုင်စိုးပုဂ္ဂိုလ်တို့အဖြစ်အတိအမှတ်ပြုခံခဲ့ရတာဖြစ်ပါတယ်ရှင်
။လိမ္မာပြောပြတော့တာဖြစ်ပါတယ် VOA ကနေခြားသာပရိနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA ကနေခြားသာရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီထဲမှာတော့ခြားသာရင်းနေညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြန်မာရေး30ချက်ကျမရေကဏ္ဍနဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ဒီတဲကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်လောက်ခံပြည်သူစစ်တပ်တွေနဲ့ပြည်သူကာကွယ်ရေးတပ်လို့ဆိုတဲ့ PDF တပ်ဖွဲ့တွေကွဲပြားခြားနားပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျမ်းပဲစေဆိုရကိုတနိုင်ငံလုံးကခုခံတွန်းလှန်ကြဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်နေ့ကကြေညာပါတယ် NUG အစိုးရရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာမိမိတို့ဒေတာအတွင်းကစစ်အာဏာရှင်နဲ့တောက်တိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖို့လဲညွန်ကြားပါတယ်တချိန်တည်းမှာပဲစစ်အာဏာရှင်ရဲ့တောက်တိုင်တပ်ဖွဲ့တွေဖြစ်တဲ့ BGF နယ်ကြားဆောင်တပ်နဲ့ပြည်သူစစ်ကို PDF ပြည်သူတပ်နဲ့ပူးပေါင်းဖို့တိုက်တွန်းထားပါတယ် PDF ပြည်သူကာကွယ်ရေးတပ်ဟာမြို့နယ်တိုင်းမှာရှိနေပြီးပျောက်ကြားအဖြစ်လှုပ်ရှားနေပါတယ်ပြည်သူစစ်ဆိုတဲ့ရတလက်နက်ကိုင်အဖွဲ့ရှိနေတာဥလူအစိုးရလက်ထက်ကလေးကပါ1953မှာရတလက်နက်ကိုင်အဖွဲ့ရှိနေပါပြီ2008အခြေခံဥပဒေပြဋ္ဌာန်းတဲ့နောက်ပိုင်းမှာနေကြားဆောင်တပ်ပေါ်ပေါက်လာပါတယ်တိုင်းရင်းသားလက်နက်ကိုင်နဲ့တမတော်သားအချို့ပေါင်းစည်းထားတဲ့အဖွဲ့ဟာ BGF နေကြားဆောင်တပ်ဖြစ်လာပါလေ။ကချင်၊ကရင်၊ကယားနဲ့ရှမ်းပြည်နယ်မှာနေကြားဆောင်တပ်ဖွဲ့26ခုရှိပြီးပြည်သူစစ်က52ခုရှိကြောင်း John Buchanan ရဲ့2016သုတေသနစာရမ်းမှာဖော်ပြထားပါလေ။တိုင်းရင်းသားတပ်ဖွဲ့ကြီးတွေကခွဲထွက်သူတွေနေကြားဆောင်တပ်ဖြစ်လာကြပါလေ။
တော်လိုင်းရေးတပ်တန်းအရင်ဆုံးဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးအခြေစိုက်တဲ့ကရင်ပြည်နယ်မှာနေကြားဆောင်တပ်73ခုရှိပါတယ်။အမိတ်ပေးစနစ်အရတပ်မတော်နဲ့ပေါင်းစည်းထားတဲ့တပ်ဖြစ်တဲ့အတွက်ငွေကြေးစစ်လက်နက်ပစ္စည်းနဲ့အခြားအထောက်ပံ့တွေရရှိပါတယ်။ဒီနည်းဆိုရရင်တော့တပ်မတော်လက်အောက်ခံပြည်သူစစ်ဟာနေကြားဆောင်တပ်ဖြစ်ပါတယ်။တပ်မတော်နဲ့ပေါင်းစည်းထားတာမို့လက်နက်ကြီးကန်ဆောင်ခွင့်ရရှိပါတယ်။နေကြားဆောင်တပ်တစ်ခုမှာတပ်မတော်အရာရှိ3ဦးနဲ့စစ်သား30ပါဝင်ပါတယ်။နေကြားဆောင်တပ်ဟာမိသားစုစားဝတ်နေရေးအတွက်စီးပွားရေးလုပ်ရပါတယ်။အခွန်အောက်ယူမှု၊ဂုံထုတ်လုပ်မှု၊စိုက်ပျိုးရေး၊အိမ်ချမ်းမြေ၊တစ်လုပ်ငန်း၊တပ်တုတွင်းလုပ်ငန်းစတာတွေကိုနေကြားဆောင်တပ်ကလုပ်ကံခွင့်ရပါတယ်။မူရည်စေဝါရောင်းဝယ်ရေးမှာလည်းနေကြားဆောင်တပ်နဲ့ပြည်သူစစ်တွေပါဝင်နေတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ
်။တပ်မတော်နဲ့ပေါင်းစည်းထားတဲ့လက်နက်ကိုင်အဖွဲ့ကိုနေကြားဆောင်တပ်လို့ခေါ်ပြီးတပ်မတော်ကအတိအမှတ်ပြုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုပြည်သူစစ်လို့ခေါ်ပါတယ်ပြည်သူစစ်တွေမှာယူနီဖောင်းအစစ်နဲ့ခွဲပြားတတ်မှတ်ထားတာမျိုးမရှိပါဘူးတပ်မတော်ရဲ့ထောက်ပံ့မှုကိုလည်းမရကြပါဘူးဒါပေမဲ့စစ်စင်ရေးမှာတပ်မတော်ကိုကူညီရပါတယ်တပ်သား10ဦးပါဝင်တဲ့အဖွဲ့ကနေတရားကျော်ပါဝင်တဲ့အဖွဲ့အထိပြည်သူစစ်အမျိုးမျိုးရှိပါတယ်များသောအားဖြင့်တပ်မတော်ကိုစန့်ကျင်တိုက်ခိုက်ရာကနေအပြစ်ရသဘောတူချက်ရယူပြီးတပ်မတော်ဩဇာကပြည်သူစစ်ဘဝကိုရောက်သွားကြတာဖြစ်ပါတယ်ဘဝရက်တည်းရေးအတွက်ပြည်သူစစ်လောက်ရတဲ့သဘောဖြစ်ပါတယ
်နေကြားဆောင်တက်တဲ့ပြည်သူစစ်အဖွဲ့ဟာကိုကျိုးစည်းဝါအတွက်တပ်မတော်နဲ့နားလည်မှုယူထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပါတယ်ဥပမာနေကြားဆောင်တက်အများဆုံးဒေသဟာကရင်ပြည်နယ်ဖြစ်ပြီးရွှေကုတ်ကိုတရုတ်လောင်ကစားမြို့ဟာနေကြားဆောင်တက်တစ်ခုရဲ့စည်းဝါးရေးလုပ်ငန်းဖြစ်ပါတယ်ဘဝရက်တည်းဖို့အတွက်တရုတ်ဝင်လုပ်ငန်းရော တရားမဝင်တဲ့လုပ်ငန်းရောလုပ်ကံကြသူတွေဖြစ်ပါလေ။နိုင်ငံလက်နက်ကိုင်အဖွဲ့ကြီးလိုနိုင်ငံရေးရွယ်ချက်ခိုင်ခိုင်မာမာရှိတာမဟုတ်ပါဘူး။နောက်ဆုံးစစ်အာဏာသိမ်းမှုကြောင့်ပေါ်လာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ကတော့နိုင်ငံရေးစိတ်ဓာတ်ပြင်းထန်တဲ့အဖွဲ့အစည်းဖြစ်ပါလေ။ကျင်းမြောင်းတဲ့ကိုကျိုးစည်းဝါးကိုအဓိကထားတဲ့လက်နက်ကိုင်အဖွဲ့တွေမှာနိုင်ငံရေးအမျှော်မြင်မရှိကြတာများပါလေ
။ PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြန်မာတိုင်းရင်းသားအပါအဝင်များပြားလာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့တိုက်ခိုက်တဲ့အတွက်အာဏာရှင်တပ်မှာအကြာဆုံးများပါတယ်။အသေးပြောက်များတဲ့အခါတာဝေးပစ်လက်နေကြီးနဲ့ကြေးရွေကိုပစ်ခတ်တဲ့အပြင်လေချောင်းကနေလည်းဘုံကျဲပြီးတုံ့ပြန်ပါတယ်။ပြည်သူနဲ့အဆက်အသွယ်ပြတ်သားအောင်ဖြတ်လေးပြတ်လမ်းစဉ်ကိုအာဏာရှင်တပ်ကကျဉ်းသုံးလာပါတယ်။ရိခာတရင်းနဲ့ငွေကြေးတတားစုဆောင်မှုခက်ခဲသွားအောင်လုပ်တဲ့နည်းပါပဲ။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်မှာတပ်မတော်သားနဲ့ရဲသားတွေပါဝင်လာတာကိုကြည့်ရင်ပြည်သူနဲ့အဆက်မပြတ်တာအလွန်ထင်ရှားနေပါတယ်။အရင်ကတော့တိုင်းရင်းသားလက်နက်ကိုင်တာရှိပါတယ်။အာဏာသိမ်းပြီးမှမြမလက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်တွေအလင်းအမြန်ပေါက်ဖွားလာတာကိုတန်အံ့တော်ဖြစ်နေကြပါတယ်။ Federal တပ်မကြီးပေါ်ထွက်လာမယ့်အလားအလားလို့လည်းမြင်ကြပါတယ်။နေကြဆောင်တပ်နဲ့ပြည်သူ့စစ်ဟာအမိန်နာဂံပြီးကိုကျိုးရှာတဲ့တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူ့တပ်ဖွဲ့နဲ့သဘောဝါချင်းမတူပါဘူး။ဒါကြောင့်စစ်အာဏာရှင်ဒေါက်တိုင်အဖြစ်အသုံးခံခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်မှန်ရပြီး PDF ပြည်သူ့တပ်နဲ့ပူးပေါင်းမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
။ Long Game Passing ဆက်တဲ့မြမအေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA ကနေခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတစ်ခါတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ဆေးမျှတရေးအကြောင်းကိုပြောပြထားပါတယ်။ပြင်းထန်တဲ့ COVID-19 မျိုးကွဲအသစ် Delta ပေါ်လာအပြီးကာကွယ်ဆေးအလေးထားထိုးလာချိန်မှာထိရောက်နိုင်ရေးအတွက်အားလုံးမျှတစွာရရှိဖို့လိုနေပြီးမလိုတဲ့ထပ်မံထိုးနှံမှုတွေဆင်ခြင်ဖို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့ထပ်မံမထိုးနှံသင့်တာပါလဲ။ဘာကြောင့်ဒီကာကွယ်ဆေးမျှတဖို့အရေးကြီးတာပါလဲ။ဒီကြောင်းကိုတော့ညောင်မျိုးဆေးုံကကုဆက်ယောဂအထူးကုဒေါက်တာဇီယာသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ကဲဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီကိုဗစ်ကာကွယ်ဆေးတွေအဓိကထားပြီးတော့ဟိုထိုးနေတယ်လို့ပေါ့နော်နိုင်ငံတကာမှာလည်းဒီကိုဗစ်ပိုးမျိုးကွဲသစ်တွေတွေ့ပြီးတော့ကာကွယ်ဆေးတွေကိုအဓိကထိုးနေရတဲ့အနေအထားမှာဆရာရေဒီနိုင်ငံတကာအတွေ့အကြုံတွေကမြန်မာပြည်အတွက်ဘလို့အကြံပေးမလဲဆိုတော့ဒီနေ့ဆွေးနွေးမှာမို့ဆရာဘာကနေအဓိကစပြီးရှင်းပြခြင်းလဲ
ပထမဆုံးတစ်ချက်ကဒီကိုဗစ်ကာကွယ်ဆေးကိုတတ်နိုင်လို့ရှင်ထိုးကြပါထိုးလို့ရတဲ့အခွင့်အလမ်းရှိလို့ရှင်လည်းထိုးပါပေါ့နော်အဲနောက်တစ်ခုကတော့ထိုးလို့ရတဲ့အခွင့်အလမ်းရှိတဲ့အချိန်မှာလည်းထိုးလို့မရသေးတဲ့လူတွေကိုလည်းအခွင့်အလမ်းကိုပေးပါပေါ့လေဆိုတော့လွန်ခဲ့တဲ့ကြာသပတေးနေ့ကနေထူပါတယ်ဒီဝေးချုံမှာလည်းထွက်လာပါတယ် vaccine equity မရှိတဲ့ကိစ္စကိုပြောတာပေါ့နော
်ဟုတ်ကဲ့ညီညီမျှမျှမရကြတာပေါ့နော်
ဟုတ်ကဲ့တယောက်နဲ့တယောက်ညီညူညူမရတာပေါ့သူကတော့အဓိကကတော့ပမာပြေကိုပြောတာမဟုတ်ပါဘူးကျွန်တော်ဒီ US နိုင်ငံမှာတတိယဒိုးစီထိုးကြမယ်ဆိုပြီးတော့ဖြစ်လာနိုင်တဲ့အုပ်စုကဒီ September လအကုန်မှာဖြစ်မယ်ဆိုပြီးထွက်လာခြင်းမှာ WHO ကနေစာတန်းတစ်စောင်စာလေးတစ်စောင်ထွက်လာတာပေါ့လေအာကျွန်တော်စဉ်းစားမိပမာပြေအတွက်လည်းအကျိုးဝင်တယ်လို့ပေါ့လေဘာလဲဆိုတော့ဒီ vaccine US မှာအခုတတိယတလုံးကိုထိုးလို့ရမယ်အခွင့်အလမ်းကြီးရှိနေတဲ့အချိန်မှာတခြားနိုင်ငံပေါင်းမြောက်များစွာမှာ 1% နဲ့ 4% လောက်ပဲထိုးခဲ့ရတဲ့ country လေးတွေရှိပါတယ်တဲ့ဟို example ပြောသွားတာကတော့ US မှာထိုးလို့ရရင်တောင်မှပေါ့ဒီ delta ဆိုတော့ပမာနိုင်ငံမှာအခုဖြစ်ခဲ့တဲ့တကမ္ဘာလုံးမှာအခုလက်ရှိဖြစ်နေတဲ့မျိုးပွားပေါ့နော်အိန္ဒိယမှာစလာတဲ့အချိန်တုန်းကဖြစ်လာတဲ့အချိန်တုန်းကအိန္ဒိယနိုင်ငံမှာ 4% ပဲ vaccine ထိုးတာ rate ရှိပါတယ် vaccine ထိုးဖို့96ရာခိုင်နှုန်းလိုနေတဲ့အချိန်မှာ delta ပေါ်လာပြီးတော့အဲ့ဒီစပေါ်တဲ့အချိန်မှာပေါ့ US မှာ delta ဆိုတာ 0% ပါဒါပေမဲ့ဒီနေ့ဒီအချိန်ကျွန်တော်တို့ US မှာ 99.9% delta ဖြစ်နေပါပြီဆိုတော့ US မှာလည်းကျွန်တော်တို့ not another wave အနေနဲ့တက်လာတာဆိုတော့သူပြောချင်တဲ့သဘောကတကယ်လို့သုံးခုထိုးတာတကယ်ရောလိုသလားမလိုအပ်ဘဲနဲ့ထိုးနေမဲ့အစားတချို့လူတွေကိုပြောတာပါနော်ဟိုမထိုးရသေးတဲ့လူစားအမြောက်အများရှိပါတယ်ကျွန်တော်တို့ဒီဗမာနိုင်ငံမှာဆိုရင်ကျွန်တော်ထင်ပါတယ်100ခိုင်နှုန်းကနေ400ခိုင်နှုန်းကဗမာနိုင်ငံမှာအဲ့လောက်ပဲရှိမှာပါဒီနေ့ဒီချိန်ထိရကျွန်တော်တို့အခုလိုမျိုးဒီ vaccine ကိုရနိုင်တဲ့အခွင့်အလမ်းရှိတဲ့လူစားစားတွေဟိုနောက်တစ်ခုကငွေကြေးတက်နိုင်တဲ့လူစားစားတွေအိန္ဒိယဆေးနှလုံးထိုးပြီးွားလို့ရှိရင်အခုအချိန်မှာတရုတ်ဆေးရလို့ရှိရင်ထိုးစရာမလိုပါဘူးအိန္ဒိယဆေးနှလုံးကလည်း protection ပေးထားပြီးသားဖြစ်ပါတယ်ပုံနည်းသူစွာပဲတရုတ်ဆေးနှလုံးထိုးထားပြီးတဲ့တော့တရုတ်ဆေးနောက်ထပ်နှလုံးထိုးလို့လည်းပိုပြီးတော့ကောင်းလာမယ်ဆိုတော့ data ဆိုတော့ဒီနေ့ဒီချိန်ဒီမရှိသေးပါဘူးဆိုတော့သူကပြောချင်တာတော့ဒီ US လူတွေပြောချင်တာပါအဓိက vaccine တွေကိုတခြားနိုင်ငံတွေကိုလှူပါပေါ့လေအများကြီးအကျိုးအမြတ်ဖြစ်ထုံးမယ်တခြားနိုင်ငံတွေမှာဒီရောဂါထိန်းနိုင်မှသာမင်းအဲ့ဒီနိုင်ငံတွေကနေတစ်ဆင့် example ကတော့အိန္ဒိယမှာကျွန်တော်ထိနိုင်တဲ့အတွက်ကြောင့် delta ဆိုတဲ့ဟာအခုချိန်မှာတကဘာလုံးကိုပြတ်သွားတယ်ပေါ့လေဆိုတော့ delta ဆိုတာဒါသိတဲ့အပိုင်းပေါ့နောက်နှစ်ဒီမှာလာဒီမှာတခြားသောမျိုးကွဲတွေရောဖြစ်လာနိုင်သေးလားဒီလိုမျိုးပေါ့ vaccine ထိုးတာနည်းနည်းလေးရထားတဲ့ country တွေအနေနဲ့ဒါမျိုးပေါ်လာလို့ရှိရင်ပြတ်မှာပဲသူကအဲ့ဒါကိုဆိုလို့
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဒီကာကွယ်ဆေးထိုးနေတဲ့အနေထားမှာပေါ့နော်အခုတချို့ကလည်းဒီရောဂါဖြစ်ပြီးမှသူတို့အတွက်ဆိုရင်ရောဆရာဘယ်လိုအကြံပေးချက
်ဒီအဖြေကပေါ့နော်ကျွန်တော်နှစ်လလောက်ဆိုရင်တော့ပေးစေချာချာဖြေနိုင်တဲ့အနေအထားတစ်ခုရှိမှာပေါ့အခုလက်ရှိမှာအနေအထားရပြောတာပေါ့နော်ယောဂရထားပြီးတဲ့လူနာတယောက်ကနောက်ထပ်တစ်ချိန်ယောဂပြန်ဖြစ်နိုင်တာဆိုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းအဖြစ်ဖို့ chance ဆာတော့တော်တော်လေးတော့နည်းပါတယ်အခုလက်ရှိအနေအထားကျွန်တော်တို့ဒီ US CDC ပေါ့နော်ဌာနကနေရော6လအနေနဲ့တစ်နှစ်အတွင်းတော့လုံးဝဖြစ်နိုင်ဖို့ chance ဆိုတာတော်တော်လေးတော့နည်းပါတယ်3လဆိုတာတော့တေချာသလောက်ကိုနောက်ထပ်ပြောတာသူပြန်ဖြစ်ဘူးဆိုတာတော့တေချာတယ်အဲ့ဒါကိုပေါ်မှာမူတည်ပြီးတော့အခုလက်ရှိအနေအထားမှာဒုနာတယောက်ကကိုဗစ်ရလိုက်တယ်သူက vaccine လိုပါတယ်ဘယ်တော့လိုတယ်ဒေါ်လာလက်လက်တော့ vaccine မလိုသေးပါဘူးနှစ်ပိုင်းရှိပါတယ်နံပါတ်1တစ်ချက်ကသူဒီဖြစ်လာတဲ့ယောဂပိုးပေါ့နော်ကျွန်တော်အခု example ပြောရဆိုရင်တော့အရန် hot topic ဖြစ်တဲ့ delta ဖြစ်နေလို့ရှိရင်သူ community တွေကိုပြန်သွားရပေါ့နော်ဒီ delta ပဲသူပြန်တွေ့ပါမှာဆိုရင်ဒီ delta တော့သူမရဘူးဘာလို့လဲဆိုတော့သူ့ကိုယ်ခန္ဓာထဲမှာဒီယောဂါကိုတိုက်ထုတ်နိုင်တဲ့ antibody ဆိုတော့တဘာဝအပြင်ပေါ်လာပြီးဖြစ်နေဒါပေမဲ့ဒီ community ထဲမှာနောက်ထပ်ပိုးတစ်ကောင်ထပ်ပြီးတော့ဖြစ်နိုင်သေးလားဆိုတော့တော်ယုံတန်ယုံတော့မဖြစ်လာနိုင်သေးပါဘူးဒီနေ့ဒီချိန်ဒီတစ်ကဘာလုံးထဲမှာ delta နဲ့ gamma နှစ်ကောင်တစ်ခါတည်းတန်းပြီးတော့ပေါ်လာတယ်ဆိုတော့မရှိပါဘူးဒီလိုမျိုးတစ်ခုတစ်ခုချင်းစီပေါ်လာတယ်ပေါ့လေဒါအဲ့ဒါအကြောင်းလို့သူတို့ကပြောတာချစ်ချင်းကြီးတော့ထိုးစရာတော့မလိုပါဘူးတကယ်လို့ထိုးမယ်ဆိုရင်လည်းဒါကတော့ဒီ US မှာရှိတဲ့ messenger RNA လို့သုံးတာပေါ့နော်တလုံးမဲ့ထိုးလို့ရှိရင်လုံလောက်ပါတယ်ဒါကတော့ US မှာရှိတဲ့ vaccine တစ်ခုကိုပဲပြောတာပါ Pfizer နဲ့ဟိုပေါ့နော
် Moderna
Moderna ကအဲ့နှစ်ခုပဲကျွန်တော်အဓိကပြောတာပါကျန်တဲ့ဟာတော့ကျွန်တော်တို့မှာ data မရှိတဲ့အတွက်ကြောင့်ပြောလို့မရပါဘူးဆိုတော့နောက်ထပ်တစ်ခါကျွန်တော် state တလုံးကိုထပ်ပြီးတော့ save ဖြစ်တယ်နောက်ထပ်တစ်ချက်ကအရင်တော့က vaccine ထိုးထားပြီးတဲ့လူအခုပြန်ဖြစ်တယ်နောက်ထပ်တစ်လုံးထိုးအောင်လို့သူတို့ကတော့ဒီနေ့ဒီချိန်မှာထိုးစရာမလိုတော့ပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုက fully vaccinated ဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်
ဟုတ်ကဲ့ဆရာရေအခုဒီမြန်မာပြည်မှာထိုးနေရတဲ့ကာကွယ်ဆေးကတော့ဆရာကနကပြောသလိုပဲအမေရိကန်မှာထိုးတဲ့ကာကွယ်ဆေးနဲ့မတူတဲ့အခါကျတော့အဲ့ဒီအပေါ်မှာရောဒီအနေအထားက
ကျွန်တော်ထင်တာပြောတာပေါ့နော်ဥပမာအိန္ဒိယဆေးလို့ခေါ်တဲ့ covid ဆေးကတော့တော်တော်လေးတော့ဆင်တယ်ဗျသူကလည်း spike protein antibody ကိုထုတ်ပေးရဆိုတော့တိတ်တော့ပွာချမှုမရှိဘူးလို့ထင်တယ်။ဒါပေမဲ့လည်းအခုလက်ရှိဘာမှ data ရှိတော့ကျွန်တော်တို့ပြောရမယ်။နော်။တရုတ်ဆေးကတော့နည်းနည်းလေးသမယိုးကျနီလန်နဲ့ထုတ်ထားတဲ့ဆေးဖြစ်တဲ့အတွက်ကြောင့်နည်းနည်းပွာချမှုတော့ရှိကျင်တော့ရှိမယ်လို့ထင်တယ်ဒီလိုမျိုး။ဒီ antibody ထွက်လာတဲ့အပိုင်းပေါ့နော်။ဘယ်လိုလူတွေကို protection လုပ်နိုင်မလဲ။ဟု
တ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီကာဝယ်ဆေးတွေနဲ့ပတ်သက်ပြီးတော့
အထူးသဖြင့်ပေါ့အခုဆိုလို့ရှိရင်ဗမာနိုင်ငံမှာမြို့တွေမှာတော့ဒီ covid ဖြစ်တာကတော့ကြာသွားပါပြီ။ဒါဒါကဘာလို့ ਨੇ ဒီလိုပတ်တံပဲရှိတာပါဒါပေမဲ့လေအဲ့ဒီအနေနဲ့တစင်တခြားသောအရက်တွေကိုစပြီးတော့ကူးတယ်ကျွန်တော်တို့နယူးယောက်ပြီးလို့ရှိရင်အနီးအနားမှာရှိတဲ့မြို့သေးလေးတွေကိုတစင်ကူးရတာပေါ့နော်ဆိုတော့ကျွန်တော်ထင်ပါတယ်ပုံမှန်နိုင်ငံမှာဒီလေးဒီချိန်မှာလည်းနယ်ဒီမှာလည်းစပြီးတော့ဟိုမြို့ရွာကြီးရွာလေးတွေမှာစပြီးတော့ case ဖြစ်လာပြီလို့ထင်ပါတယ်ပါဆိုလို့ကျွန်တော်လည်းဆိုတော့နယ်ဒီမှာလည်းဒီကာကွယ်ဆေးကိုထိုးပါရတဲ့အခွင့်အရေးထိုးကြပါဒီလိုထိုးခြင်းအပြင်မိမိရဲ့မိသားစုကိုဟိုကာကွယ်ပေးနိုင်တယ် ကိုချမ်းမာမှာဟိုကပင်တော်ဦးစည်းဆိုရင်မိသားစုကိုအကြီးကိုကိုကကိုယ်တိုင်လုပ်ပေးလို့ရမယ်အခွင့်အရေးရှိတာပေါ့နော်ဒါမှမဟုတ်လေအိမ်တော်ဦးစည်းမဟုတ်ရင်တော့မှလည်းကိုယ့်အိမ်မှာရှိတဲ့အဖိုးအွားတွေဥလေးတွေအတော်တွေဆိုတာလည်းရှိတာပေါ့ဒါကြောင့်မို့ကျွန်တော်ပြောချင်တာကခုနပထမပြောသလိုပဲပေါ့မြို့တွေမှာတုံးလုံးထုံးနေကြမယ်အစားဒီကျေးရွာမှာရှိတဲ့လူဒန်းစားတွေအစင်ကြေပုံးရက်ွက်မှာရှိတဲ့လူဒန်းစားတွေကိုပေးပါသူတို့မှယောဂမဖြစ်မှမြို့ကိုလည်းပြန်ပြီးပူတာပါကျွန်တော်တို့ကိုယ်တိုင်လည်းကြုံပြီးသားပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဘတ်စင်ဂျမိုက်ကနာကိုကိုမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တင်ဆက်ပေးနေကြတိုင်းသတင်းလောအစီအစဉ်အလဲပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေသတန်ရင်သားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တို့ကပူးပေါင်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကိုလဲနေလျောင်းမြင်းဆောင်မကြံတိုက်ခိုက်ကြဖို့ NUG အစိုးရကထုတ်ပြန်ခြင်းရှမ်းတပ်မတော်နှစ်ခုကနေနေစုမှုရေးတိုက်ပွဲကြောင့်ရှမ်းကြီးလက်ပြည်သူ 2,300 ကျော်နေရက်ထပ်မံစွန့်ခွာနေကြရပါတယ်။စတဲ့သတင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလောကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်စက်တင်ဘာလ17ရက်နေ့စခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖက်က12ဦးသေဆုံးပြီးချင်းအမျိုးသားတပ်မတော် CNA နဲ့ချင်းလန်ကာကွယ်ရေးတပ် CDF တို့ဘက်က10ဦးဒဏ်ရာရရှိခဲ့တယ်လို့ချင်းလန် Defense Force CDFကထုတ်ပြန်ပါတယ် CNA CDF ပူပေါင်းတပ်ဖွဲ့ဟာအင်အား400ဝန်းကျင်နဲ့လုံလဲတပ်စခန်းကိုနှစ်ကြိမ်တိုင်တိုင်ဝင်ရောက်တိုက်ခိုက်ပြီးမှစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်စစ်ကောင်စီလူထုရက်ရွာနေအိမ်တွေကိုတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခိုက်လို့လုံလဲကျေးရွာကမက်ဒရစ်ဖေးရကြောင့်ပါဝင်လူနေအိမ်တွေမိလောင်ပျက်စီးခဲ့ရကြောင်းတိုက်ပွဲကြောင့်လူထုထောင်ကျော်အိန္ဒိယနိုင်ငံဘက်ထွက်ပြေးခိုလုံနေကြရကြောင်း CDF ကပြောပါတယ်လုံလဲတပ်စခန်းဟာအိန္ဒိယမြန်မာဆက်မှာတည်ရှိတဲ့အချက်အချာကျစစ်ရေးမဟာဗျူဟာကျတဲ့စခန်းတစ်ခုဖြစ်ပါတယ်
။ကရင်ပြည်နယ်လိုင်းပွဲမြို့နယ်ထဲမှာမိုင်းတဲ့ဖုန်းတိုင်တွေလုံခြုံရေးအတွက်နဲ့ချောင်းဆောင်တက်ကကြည့်ရအုပ်ချုပ်ရေးမှုတွေကိုစင့်ခေါ်ပြီးရွာသားတွေကိုတအိမ်ထောင်ကျပ်2000လုံးနဲ့အတူတရက်ရွာသား4ဦးတာဝါတိုင်ဆောင်ဖို့ဆင့်ဆိုလိုက်ပါတယ်။စက်တင်ဘာ14ရက်နေ့တုန်းကလိုင်းပွဲမြို့နယ်ထဲကဥတောင်းရွာနဲ့နန္တအောင်ကျေးရွာအုပ်ချုပ်ရေးမှုတွေကိုနေချာဆောင်တက် PGF တွေကခေါ်ယူတွေ့ဆုံပြီးဆင့်ဆိုခဲ့တာပါ။အာနာတိန်စစ်ကောင်စီတပ်ပိုင်မိုင်းတဲဖုန်းတာဝါတိုင်ဖျက်ဆီးခံရမှုမရှိစေရတဲ့နေမြေခံ PGF တွေကကျေးရွာအုပ်ချုပ်ရေးမှုတွေကိုအခုလိုအမိန့်ပေးစေခိုင်းတာဖြစ်တယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်။စက်တင်ဘာလ9ရက်နေ့တုန်းကအမျိုးသားညီညွတ်ရေးအစိုးရ NUG ကလဲနေလေအောင်မြင်းဆောင်မကြံစစ်ကောင်စီကိုတော်လံဖို့ကြေညာပြီးနောက်ပိုင်းအာဏာတိမ်တပ်ပိုင်မိုင်းတဲဖုန်းတာဝါတိုင်တွေဆက်တိုက်ဖောက်ခွဲခံနေရတာပါ
ရခိုင်ပြည်မြောက်ဦးမြို့နယ်ခရိုင်တရားရုံးမှာအကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူတချို့စက်တဘာလ14ရက်နေ့ညနေပိုင်းမှာမြောက်ဦးအချုပ်ခန်းကနေလွတ်မြောက်လာကြပြီလို့သိရပါတယ်။အခုလွတ်မြောက်လာသူတွေကတော့ကြောက်တော်မြို့နယ်မီးဝရွာ၊ရုတ်သားရွာ၊အပောက်ဝရွာ၊မာလာရွာနဲ့တော်ပန်စင်ကျေးရွာသားတွေဖြစ်ပြီးစုစုပေါင်း16ဦးဖြစ်တယ်လို့မြောက်ဦးမျိုးခံတဦးဖြစ်သူကိုညီညီကပြောပါတယ်သူတို့ကို2019ခုနှစ်ကရခိုင်တပ်တော် AA နဲ့ဆက်ဆက်မှုရှိတယ်လို့စွပ်စွဲပြီးစစ်တပ်ကဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပါတယ်စက်တင်ဘာလ9ရက်နေ့ကလည်းစစ်တွေဘူးဒီတောင်နဲ့ကြောက်ဖြူအချင်းထောင်တွေကနေအကြမ်းဖက်ဥရေပုံမှန်တွေနဲ့အမှုရင်ဆိုင်နေရသူ16ဦးလွတ်မြောက်လာခဲ့တဲ့အတွက်အကြမ်းဖက်မှုဥရေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူပေါင်းဒီလအတွင်းမှာ30နှစ်ဦးလွတ်မြောက်လာခဲ့ပြီဖြစ်ပါတယ်အကြမ်းဖက်ဥပဒေပုံမှန်တွေနဲ့တရားရင်ဆိုင်နေရသူနောက်ထပ်100ကျော်ရှိနေပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုဝင်တွေကတောင်းဆိုနေကြပါတယ်
အနာဒင်းစီကောင်စီတက်ကိုလူထုတရက်လုံးတော်လံဖို့မြို့တိုင်းညီညီအစိုးရ NUG ထုတ်ပြန်နေချိန်ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်တပ်ကနယ်မြေလူပြီးတိုက်ပွဲဆက်တိုက်စီနွှဲလာနေလို့ဒေသခံ2300ကျော်အတစ်ထပ်မှနေရစွန့်ခွာနေကြရပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းကမြို့နယ်ထဲမှာ SSPP နဲ့ RCSS တပ်တို့စက်တင်ဘာ14ရက်နေ့ကတိုက်ပွဲဖြစ်ပွားနေတာပါတိုက်ပွဲကြောင့်မိုင်းကံမြို့အရှိတ်ဘက်ဟိုခိုင်ကျွော်အုပ်စုတွင်းနေဒေသခံတွေစစ်ပေးစစ်တန်ရင်ဆိုင်နေကြရပါတယ် RCSS ဟာလူထုထောက်ခံတဲ့တပ်ဖြစ်လို့ရှမ်းပြည်နယ်အတွင်းမြစ်တီနေရာမှဆိုလူထုဖိတ်ခေါ်ရင်တွာလာလှုပ်ရှားလို့ရတယ်လို့ပြောပြီး SSPP ကတော့သူတို့ထိန်းချုပ်နယ်မြေထဲမှာ RCSS တပ်တွေနဲ့ကြော်လာလို့တိုက်ထုတ်ရတာဖြစ်တယ်လို့ပြောပါတယ်
မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေတထုံနဲ့မော်လမြိုင်တွင်မှရရှိထားတဲ့ကိုဗစ်ကာကွယ်ဆေးခွဲတန်းတွေထက်လာရောက်ထိုးနှံသူများပြားတဲ့အတွက်ဆေးမလုံလောက်မှုပြဿနာနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်တထုံခရိုင်အတွက်ခွဲတန်းရထားတဲ့ကာကွယ်ဆေးအလုံး850ကိုစက်တင်ဘာလ9ရက်နေ့ကပထမအကြိမ်ထိုးနှံပေးခဲ့တဲ့နေရာမှာလူ1500လောက်လာရောက်စည်းရင်းပေးသွင်းထားတာမျိုးဆေးတွေထပ်ပြီးမကြားခဲ့ရတာလို့ခရိုင်တာဝန်ရှိသူတဦးကပြောပါတယ်အလားတူမော်လမြိုင်ခရိုင်တောင်ပေါက်ကြေးရွာမှာလည်းပထမအကြိမ်ကာကွယ်ဆေးထိုးပေးခဲ့တဲ့အစီအစဉ်မှာဆေးလာထိုးတဲ့လူတွေကဆေးခွဲတန်းထက်များနေတဲ့အတွက်ဆေးဝါးမလုံလောက်ခဲ့ပါဘူးမွန်ပြည်သက်ပါတီဗဟိုကိုဗစ်ကာကွယ်တာစီရေးကော်မတီရဲ့အစီအစဉ်နဲ့မွန်အမျိုးသားကျန်းမာရေးဌာနကဝန်ထမ်းတွေနဲ့ဒေသခံဆရာဝန်တွေပူးပေါင်းပြီးမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေ9နေရာမှာကာကွယ်ဆေးထိုးဖို့စီစဉ်ထားပြီးမွန်ပြည်သက်တပ်ဖွဲ့ဝင်အားလုံးကိုဗစ် -19 ကာကွယ်ဆေးမထိုးမနေရအမိန့်ထုတ်ပြန်ထားပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ပေါ်မှာအာနာသိန်းစစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသကာကွယ်ရေးတပ် CDF အကြားမြို့တွင်တိုက်ပွဲဖြစ်ပွားပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လူနေအိမ်တွေကိုရန်တမ်းပစ်ခတ်မှုတွေရှိတဲ့အပြင်လူသေဆုံးမှုတွေလည်းရှိလာတာကြောင့်မြို့ပေါ်မှာနေတဲ့အတော်များများမှာကျေးလက်ဘက်ကိုတိမ်းရှောင်နေကြရတယ်လို့သိရပါတယ်အကြောင်းဆောင်ကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ကိုဆိုင်မုံကတင်ဆက်ပေးထားပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ကမိုင်20လောက်တာဝေးတဲ့ထန်တလန်းမြို့မှာဩဂုတ်လကုန်ပိုင်းကစပြီးစစ်ကောင်စီနဲ့ CDF လို့ခေါ်တဲ့ချင်းဒေသကာကွယ်ရေးတပ်တို့မြို့တွင်တိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကလူထုရဲရာတွေကိုပစ်မှတ်ထားပြီးလက်နက်ကြီးတွေပစ်ခတ်နေတယ်လို့ထန်တလန်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ထန်တလန်းအတင်းမှာပေါ့နော်စစ်ပွဲဖြစ်တဲ့စစ်သားတွေကဒီထန်တလန်းနေရာနဲ့ကိုရမ်းပြီးတိုင်ရာရတဲ့သူတွေလည်းရှိတယ်ပြီးရင်ညမှာလည်းအင်းမျိုးကိုလိုက်ဖြစ်နေတယ်အဲကြတော့လူအပြည်သူလူထုတွေကဒီတန်တလန်မှာမနေရေတော့ဘူးတန်တလန်မြို့နေမှာရှိတဲ့ရွာတွေမှာအမျိုးရှိတဲ့သူတွေကအမျိုးစီမှာအမျိုးမရှိတဲ့သူတွေကဒီလိုကြောင်းဒီ camp အဲ့လိုမျိုးတန်တလန်ရက်ကအလိုက်နဲ့ဒီလိုမျိုးခက်တီတော့တာရှိတယ်အဲ့ဒီနေရာမှာတော့ကြတယ်လူဦးရေအရတော့အခုကျွန်တော် data ရထားတဲ့လောက်ကတော့ထောင်ကျော်လောက်တော့ရှိပြီဒါပေမဲ့ဒီထက်အများကြီးရှိနိုင်ပါသေးတယ
်ထန်တလန်မြို့ပေါ်မှာဩဂုတ်လနောက်ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီတုန်းကလည်းစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့လူနေရပ်ကွက်ပေါ်ပစ်ခတ်လို့ထန်တလန်မြို့ခံ3ဦးသေဆုံးပြီး10ဦးထက်မနည်းတန်ရာရရှိခဲ့ပါတယ်လက်ရှိအနေအထားလဲထန်တလန်မြို့ပေါ်တိုက်ပွဲအခြေမျိုးဖြစ်လာနိုင်တယ်လို့စစ်ပေးဆောင်ကူညီရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်
အခုတော့လုံချုံစိတ်ချလို့တော့မရသေးဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ SAC စစ်သားတွေကဘယ်နာကနဲ့စစ်တုံးဖွင့်မလဲဆိုတာကျွန်တော်တို့မသိရသေးဘူး။အဲ့ဒီအတွက်ကြောင့်လုံချုံတွေလို့ပြောလို့မရသေးဘူး။အိန္ဒိယပြည်ဖြတ်သိခင်အချီပေါ်တော့ဒီတော့လုံချုံတွေလို့တော့ပြောလို့မရသေးဘူး 100% တော့
စစ်ပေးဆောင်ပြည်သူတွေဟာထန်တလန်းမြို့နယ်အတွင်းမှာရှိတဲ့ကျေးရွာစာတင်ကျောင်းတွေဆွေမျိုးတွေထံမှတွားရောက်ခုံလုံနေကြတာဖြစ်ပြီးစားဝတ်နေရေးအတွက်လည်းအခက်အခဲဖြစ်နေကြတယ်လို့သိရပါတယ်။အလားတူပဲချင်းပြည်နယ်ထန်တလန်းမြို့နယ်အိန္ဒိယမြန်မာနယ်စပ်မှာတည်ရှိတဲ့လုံရဲကျေးရွာမှာစစ်ကောင်စီတပ်နဲ့ချင်းမျိုးတပ် UCNA CDF ပူးပေါင်းတပ်တို့စက်တင်ဘာလ10ရက်နေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကကြက်လီရင်နဲ့ပုံကျဲတိုက်ခိုက်နေလို့ဒေသခံထောင်ကြီးအိန္ဒိယနိုင်ငံမီဆူရန်ပြည်နယ်ကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်
။ဆက်ပြီးတော့မြန်မာပြည်သူလူထုကိုစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကနဲ့ကူညီကာကွယ်ပေးဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုအားကိုးလို့မရတော့ဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ23ရက်နေ့မှာကြေညာလိုက်တဲ့အပေါ်တိုင်းသားနိုင်ငံရဲ့အကဲခတ်တွေကဘယ်လိုမျိုးမြင်ကြပါသလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါဗျ။အ
ာဆီယံနဲ့နောက်အောက်စုအပါအဝင်ဖြစ်ပွားနေတဲ့မြန်မာအရေးကို
ရင်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းဖို့တဘွားရာတီတီထောက်ပေါ်လာတဲ့အပေါ်နိုင်ငံရေးလေးလက်တုံးတတ်သူဦးရထွန်းတီဘွားကအခုလိုပြောပြပါဗျ
။ကိုယ်ရှိတဲ့အားနဲ့ကိုပဲနိုင်အောင်တိုးစားကြရမှာပေါ့။ NUG အနေနဲ့ကလည်းရည်ပြပြောလိုက်ပြီးသူတို့အရေးတော်ပုံကိစ္စကိုနိုင်ငံတကာကိုအားကိုးနေလို့မရဘူး။တိတဲ့အတိုင်းပဲအဲဒီကုလသမဂ္ဂတို့ဘာတို့ကလည်းသူတို့ကိုယ်တိုင်ဘာမှဝင်မလုပ်နိုင်တဲ့အခါကျတော့အာဆီယံကိုလွဲတယ်နော်။အဲတရုတ်ကလည်းအနေနဲ့ကြားကနေပြီးတော့တက်တင်နဲ့ဝင်ပြီးတော့ဆက်ဖက်တာကိုကန့်ွက်တယ်။ဒါပေမဲ့အဲ့ဒါတွေကိုအချင်းချင်းနှိမ့်နိုင်ဖြေရှင်းကြပါဆိုပြီးတော့အာဆီယံနဲ့သူကသဘောထားတစ်ထပ်တည်းပဲရှိတယ
်။မြန်မာအရင်နဲ့ပတ်သက်ပြီးကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bugana က EOS အပြည့်အစုံဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးပို့မျိုးသားလွတ်မြောက်ရေးအဖွဲ့ BNLO ရှေ့ဆောင်တွေကဘူမူကြီးခွန်အောက်ကအခုလိုပြောပြပါတယ်။
နော်တော့အစိမ်မကောင်းဖြစ်တာပေါ့အတော်ကြီးမှာဒီစုပူတောင်းကြမှုဟိုဒီသူ့ထပ်ပံရတဲ့ပုံများလာမှကြောက်တာပေါ့သူတို့ဒါကြောင့်နည်းနည်းတော့သူ့ရဲ့မကင်းဖြစ်တယ်ဆိုတဲ့အပန်နဲ့ထွက်လာပြီးတော့ NUG ပေါ်မှာသူထောက်ခံအားပေးတဲ့ဟာကိုပြန်တုံ့ပြန်တဲ့သဘောတွေရှိပြန်လို့တော့ပြောရတာ
ပဲပြဿနာတွေကိုနောက်နိုင်ငံတွေကစပွဲဝိုင်းမှာဆွေးနွေးစီခြင်းပေမဲ့လည်းစစ်ကောင်စီနဲ့ NUG ကြားညှိနှိုင်းလို့မရတဲ့အနေအထားမှာရှိနေတယ်လို့ဦးရထွန်းတီဘွားကအခုလိုတုံ့ပြန်ပါတယ်
အဓိကတော့နိုင်ငံတကာကပြဿနာတွေကိုသပွဲပိုင်းမှာဆွေးနွေးစေချင်တာဒီနာဆာကကလည်းသူတို့ကအမြဲတမ်းအာဏာယူထားဖို့မဟုတ်ဘူးဒီကောက်ပွဲလုပ်ပေးပါမယ်အချိန်ကဥတည်တိုင်းသွားနေတာပါလို့သူတို့ကလည်းအဲ့ဒါလိုပြောထားတယ်ဒီဇိုင်းမမအဲဒီ NUG ဘက်ကကြတော့လည်းမဟုတ်ဘူး2020ရွေးကောက်ပွဲကရလကတရားမျှတတဲ့ရလဖြစ်တယ်အဲ့ဒီအတိုင်ကြံပြီးတော့အပြစ်မှပြုပေးရမယ်အဲ့ဒါမှသူတို့လက်ခံမယ်ဆိုတော့ဒီနှစ်ခုကြာမှာညှိလို့ကမရဘူးဖြစ်နေ
နိုင်ငံရေးတန်တမာရေးကြိုးပမ်းမှုတက်တက်နေတော့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အတွက် NUG နေနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိုင်လုံခြုံမှုကိုအကာအကွယ်ပေးနိုင်ဖို့ကိုယ်ဒေသကိုကိုယ်ကာကွယ်ဖို့ကာကွယ်ရေးတပ်ဖွဲ့တွေကိုမလွှဲမရှောင်တာဖွဲ့စည်းခဲ့တယ်လို့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ချင်းပြည်နယ်ထန်တလန်းမြို့နယ်မှာစစ်ကောင်စီတပ်စခန်းကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းအမျိုးသားတပ်တွေပူးပေါင်းတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကိုလက်နေလီအောင်မြင်းဆောင်မကြံတော်လန်တိုက်ခိုက်ဖို့ NUG အစိုးရကထုတ်ပြန်ချင်းရှမ်းတပ်မတော်နှစ်ခုနယ်မြေစုမိုးရေးတိုက်ပွဲကြောင့်ရှမ်းကျစ်လက်လူထု2300ကျော်နေရက်ထပ်မံစွန့်ခွာကြရပါတယ်။
သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။သရရှင်တွေအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်သမ္မတကအော်စတြေးလျမှာနျူကလ িয়ার စွမ်းအင်သုံးရင်ကိုတင်ပေါ်ဆောက်ဖို့အမေရိကန်ရဲ့ပြည်ထင်ကကူညီမယ်လို့ပြောလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသုံးနိုင်ငံအကြားပူးပေါင်းဆောင်ရည်တရားဝင်မြင့်တင်ဖို့တမိုင်းဝင်နောက်ထပ်ခြေလှမ်းလှမ်းလိုက်တဲ့ရေရှည်အင်ဒိုပစိဖိတ်ဒေသငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အာမခံနိုင်ဖို့အရေးကြီးနေလို့ပါလို့မနေ့ကပြောခဲ့ပါတယ်ခင်ဗျာ။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေရဲ့မွေးစေဝါနေနေရေးမှာလူများပြားသက်ခံခဲ့ရတာကိုလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်တရားဝင်စုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကမနေ့ကအတည်ပြုလိုက်တာကိုသမ္မတဒူတာရေးအနေနဲ့တုံ့လှုံမှာမဟုတ်ဘူးလို့သမ္မတရဲ့ပြောခွင့်ရ Harry Roque ကပြောလိုက်ပါတယ်ခင်ဗျာ COVID ကာကွယ်ဆေး Pfizer တတိယတလုံးကကိုခံအားကိုထပ်မြင့်တင်နိုင်ပေမဲ့လက်ရှိနှလုံးကလည်းလုံလောက်နေသေးတယ်လို့American FDA အစားအစာနဲ့ဆေးဝါးကုကေဌာနကထုတ်ပြန်လိုက်ပါတယ်။ Pfizer ဆေးကုမ္ပဏီအနေနဲ့အခုလိုထပ်ဆောင်ဆေးတလုံးထုတ်ဖို့တောင်းခံလာချိန်မှာမကြာခင်ဆုံးဖြတ်ပေးရမယ့်ဒီ FDA ကလက်ရှိနှလုံးနဲ့တင် COVID ကနေပြင်းပြင်းထန်ထန်မခံစားရအောင်ကာကွယ်ဖို့လုံလောက်နေပါသေးတယ်လို့သုံးသပ်ချက်ထုတ်ပြန်လိုက်တာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ် VOA American အသံရဲ့ဂျာသာပရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးရန်ကင်းနိုင်ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to you from the Voice of America.